ဒီကနှုတ်ဘက်တော်ကျွန်တော်ပြောဖို့ပြင်ဆင်တဲ့ခါမှာเนาะဘုရားကကောင်းမြတ်တဲ့ဘုရားဖြစ်တယ်အသင်းတော်အတွက်เนาะနှုတ်ဘက်တော်တခုကိုသူပြင်ဆင်ပေးတာဖြစ်တယ်အဲ့ဒါကဘာလဲဆိုတော့ဘုရားသခင်ဤအဆွေဆိုတဲ့ခေါင်းစဉ်လေးနဲ့เนาะကျွန်တော်ဒီနေ့အတူတကွနှုတ်ဘက်တော်ကိုဆင်ခြင်စေခြင်းတယ်ကျွန်တော်ဒီတုတ်တန်ကျမ်းထဲကကျမ်းပိုက်လေးတခုကိုကျွန်တော်တစ်ချက်ဖတ်ခြင်းတယ်တုတ်တန်အခန်းကြီး18အငယ်24မှာဖြစ်ပါတယ်တုတ်တန်အခန်းကြီး18အငယ်24မှာဖြစ်တယ်တွေ့လို့ရှိရင်ကျွန်တော်တို့အတူတကွเนาะဖတ်လို့ရပါတယ်လို့အပေါင်းဖော်များသောသူသည်အကျိုးနှင့်ရှိတတ်၏မိတ်ဆွေမူကားညီအကိုဆွဲကတ်သည်ထက်သာ၍ဆွဲကတ်တတ်၏ဒီနေ့နှုတ်ကပတ်တော်ကမိတ်ဆွေနဲ့ပတ်သက်ပြီးဘာပြောလဲဆိုတော့မိတ်ဆွေကတဲ့ညီအကိုချင်းချင်းရင်းနှီးတာထက်တောင်သာ၍ဆွဲကတ်တယ်ဒီနေ့စစ်မှန်တဲ့မိတ်ဆွေသစ္စာရှိတဲ့မိတ်ဆွေမိတ်ဆွေကောင်းတယောက်ဆိုတာတဲ့ညီအကိုချင်းထက်တောင်သွေးချင်းထက်တောင်မှပို့ပြီးတော့မှရင်းနှီးသေးတယ်တဲ့သွေးချင်းထက်တောင်မှဒီနေ့အဆွေမျိုးရင်းချာထက်တောင်မှပို့ပြီးရင်းနှီးသေးတယ်တဲ့ဒီနေ့နှုတ်ကပတ်တော်ဟာမိတ်ဆွေကောင်းတယောက်ရဲ့တန်ဖိုးကိုတုတ်တန်ကျန်တဲ့မှာဒီလိုပြောတာဖြစ်တယ်သူနှိုင်းရှင်ပြတာရဲ့အရာရှိတယ်မိတ်ဆွေနဲ့အတူနှိုင်းရှင်တဲ့အရာဘာလဲဆိုအပေါင်းဖော် companion ကိုဘေးမှာရှိတဲ့သူတွေကိုနဲ့အတူပေါင်းဖော်နေတဲ့သူတွေများတဲ့သူကတော့အကျိုးနည်းတယ်တဲ့ဆိုလိုတာကသူဘာကိုခွဲပြနေလဲဆိုတော့အပေါင်းအဖော်ဆိုတာရှိတယ်ကျွန်တော်တို့ဘဝထဲမှာမိတ်ဆွေဆိုတာရှိတယ်အပေါင်းအဖော်ဆိုတာကျွန်တော်တို့ဒီလိုပဲဒီလိုတွေ့ကြတယ်အတူတကွစားကြတောက်ကြတယ်ပေါင်းဖော်ကြတယ်အပေါင်းအဖော်ရှိတာကောင်းလားဆိုတော့ကောင်းပါတယ်ဒါပေမဲ့နှုတ်ကပတ်တော်ကဘာပြောလဲဆိုတော့အပေါင်းအဖော်တွေပဲအသက်တာအတွင်းမှာများနေလို့ရှိရင်တဲ့ကိုယ်ဘေးနားမှာရှိတဲ့သူတွေကမိတ်ဆွေမဟုတ်ပဲနဲ့အပေါင်းအဖော်တွေပါဖြစ်နေတယ်ဆိုလို့ရှိရင်သင်အကျိုးနည်းလိမ့်မယ်တဲ့တုတ်တန်ထဲမှာတတိပေးတယ်မိတ်ဆွေရှိတဲ့လူကတော့ညီအကိုထက်တောင်မှตาရွေးဆွဲကတ်တတ်တယ်တဲ့အဲ့တော့ဘဝမှာကျွန်တော်တို့ရဲ့ပတ်ဝန်းကျင်မှာရှိနေတာကျွန်တော်တို့ရဲ့အပေါင်းအဖော်တွေလားကျွန်တော်တို့ရဲ့ပတ်ဝန်းကျင်မှာကျွန်တော်တို့နားမှာရှိနေတဲ့သူတွေကမိတ်ဆွေတွေလားဆိုတာကိုစင်ကြင်ဖို့ရန်အတွက်နှုတ်ကပတ်တော်ကပြောတာဖြစ်တယ်ဒီနေ့ကျွန်တော်အစမှကျွန်တော်ပြောသလိုပဲကျွန်တော်အတူတကစဉ်းစားဖို့ကတော့ဖယားရဲ့မိတ်ဆွေကျွန်တော်ပြန်ပြောပါမယ်ဒီနေ့ကျွန်တော်အတူတကစဉ်းစားမယ့်အကြောင်းအရာကဖယားဤအဆွေဒီနေ့ကောင်းကင်နဲ့မြေကြီးကိုဖန်ဆင်းတဲ့အကြီးအမြတ်ဆုံးသောဖခင်ရဲ့မိတ်ဆွေဒီလိုပြောတဲ့အခါမှာကျွန်တော် confuse မဖြစ်သွားစေချင်ဘူးမယောထွေးသွားစေချင်ကျွန်တော်တို့ကဖခင်ကိုကျွန်တော်တို့ရဲ့မိတ်ဆွေအဖြစ်ခွန်အားယူတယ်ကျွန်တော်တို့ရဲ့အနေအမြင့်အတက်အကျဘဝရဲ့အခြေအနေတိုင်းမှာအီမာနွေလကျွန်တော်တို့နဲ့အတူရှိသောဖခင်သည်ကျွန်တော်တို့နဲ့အတူအမြဲတမ်းရှိပေတဲ့ကျွန်တော်တို့ရဲ့အကောင်းဆုံးသောမိတ်ဆွေအဖြစ်ကျွန်တော်ဘဝမှာချိန်ဖန်များစွာချိန်ဖန်များစွာကျွန်တော်ခွန်အားယူကြရတယ်။မှန်လားဆိုတော့တရားရခိုင်တော့မှန်ပါတယ်။ကျွန်တော်ရဲ့ဘဝထဲမှာဘယ်အခြေအနေမှာဖြစ်ဖြစ်ဘုရားသခင်ကျွန်တော်တို့ကိုအလင်းမစွန့်ပြည့်ရမထားတဲ့ဘုရားဖြစ်တယ်။ကျွန်တော်ရဲ့အကောင်းဆုံးသောမိတ်ဆွေဖြစ်တယ်။ကျွန်တော်သချင်းတွေဆိုကြရတယ် What a friend we have in Jesus ။ဒီနေ့ဘုရားကိုကျွန်တော်ရဲ့မိတ်ဆွေအဖြစ်ကျွန်တော်တို့ခွန်အားယူကြရတယ်။ဒါမဲ့ဒီနေ့ကျွန်တော်ဆင်ခြင်မဲ့အရာကဘုရားသခင်ကျွန်တော်ရဲ့မိတ်ဆွေအဖြစ်ကျွန်တော်စဉ်းစားမှာမဟုတ်ကျွန်တော်ကဘုရားရဲ့မိတ်ဆွေဆိုတဲ့နေရာကနေစဉ်းစားမှာဖြစ်တယ်။ကျွန်တော်တို့ကဖခင်ဘက်ကကျွန်တော်တို့ကိုကြည့်တဲ့အခါမှာသူရဲ့မိတ်ဆွေအဖြစ်ကျွန်တော်တို့ကိုသူသတ်မှတ်လို့ရလားကျွန်တော်တို့ကိုသူရဲ့မိတ်ဆွေအဖြစ်သူသတ်မှတ်ထားလားဆိုတော့ကိုဒီနေ့ဖခင်ကအသင်းတော်နဲ့အတူကျွန်တော်တို့စကားပြောနေတာဖြစ်တယ်ကျွန်တော်ဒီနှုတ်ကပတ်တော်ကိုပြင်ဆင်ဖို့လုပ်တဲ့အခါမှာကျွန်တော်ပြင်ဆင်ထားတဲ့နှုတ်ကပတ်တော်ရှိပါတယ်ဒါမဲ့ဖခင်ဒီအကြောင်းအရာကိုပဲကျွန်တော်ထဲမှာတဆိုင်မတ်မတ်တောက်လျှောက်ပဲကျွန်တော်ထဲမှာဒီအရာကိုပြောတဲ့အတွက်ကြောင့်ကျွန်တော်သေချာတယ်ဖခင်ကဒီအသင်းတော်ကိုကြားစေခြင်းနဲ့ဒီလိုဒီနေ့ကျွန်တော်ဆင်ခြင်တဲ့အရာတွေကဒီလိုချက်ချင်းကြီး motivate ဖြစ်ပြီးခွန်အားတော့ဘဝအသက်တာတွင်မှာချက်ချင်းကြီးငါခွန်အားရတယ်တော့ဖြစ်ချင်မှာဖြစ်မယ်။ဒါပေမဲ့ဖျားစကားသည်ဖျားစကားပဲဖြစ်။ဖျားစကားသည်ကျွန်တော်တို့အတွက်ချိုးဖဲ့တဲ့စကားလည်းဖြစ်ရင်ဖြစ်မယ်။ကျွန်တော်တို့အသက်တာကိုဒီနေ့ပြန်လဲဆင်ခြင်ဖို့သူသတိပေးတဲ့စကားလည်းဖြစ်ချင်ဖြစ်မယ်။ဒါပေမဲ့ဖျားသည်ကျွန်တော်တို့အကျိုးနည်းဖို့တော့ဘယ်တော့မှသူ့စကားကိုပြောမှာမဟုတ်ဘူးကျွန်တော်ယုံကြည်တယ်။ကျွန်တော်တို့နှုတ်ကပတ်တော်ထဲမှာဖျားကသူ့ရဲ့မိတ်ဆွေလို့တရားဝင်သူ့ဘက်ကတတ်မှတ်ထားတဲ့သူအများကြီးမရှိအများကြီးမရှိကျွန်တော်တို့ကဒါဖခင်ကိုကျွန်တော်တို့ရဲ့အကောင်းဆုံးမိတ်ဆွေလို့ကျွန်တော်တို့တတ်မှတ်တာမှန်တယ်မမှားဘူးဒါပေမဲ့ဖခင်ကတော့သူ့ဘက်ကနေဒီလူကတော့သူ့ရဲ့မိတ်ဆွေပါလို့သူတတ်မှတ်ထားတဲ့ကျမ်းစာထဲကပုံကိုယ်တွေအကြောင်းကနေကျွန်တော်တို့ဆင်ခြင်ဖို့ရှိတယ်ကျွန်တော်ပြောကြည့်အောင်ကျမ်းစာထဲမှာအတိအကျပြောထားတဲ့အရာဘာလို့ရှိလဲဖခင်ရဲ့မိတ်ဆွေဖြစ်အာဗြဟံโอเคเนาะကျွန်တော်တို့အဲ့တော့အာဗြဟံကနေကျွန်တော်တို့အာဗြဟံရဲ့အသက်တာကနေကျွန်တော်တို့ဆင်ခြင်ဖို့ဖြစ်တယ်ဓမ္မဟောင်းထဲမှာအများကြီးမရှိဘူးเนา ဒီမှာဟောင်းထဲမှာဘုရားရဲ့အဆွေလို့သတ်မှတ်တဲ့သူအများကြီးရှိဒါပေမဲ့သူတို့အသက်တာတွေကနေတူညီတဲ့အရာရှိတယ်အဲ့ဒီအသက်တာတွေကနေကျွန်တော်တို့အတူတကွာဆင်ခြင်ဖို့ဖြစ်တာဖြစ်တယ်အဲ့တော့အာဗြဟံကိုဘုရားကအဆွေအဖြစ်သတ်မှတ်တဲ့အရာကျွန်တော်တို့ကျမ်းစာနည်းနည်းကျွန်တော်တို့ဖတ်လိုက်မယ်နော်ဟေရှာယအနာဂတ်ကျမ်းအခန်းကြီး41အငယ်10ကျွန်တော်တို့ကျမ်းစာလဲလမ်းတဲ့ခါကျတော့ကျွန်တော်လည်းနည်းနည်းအသက်ရှူလို့ရတယ်အဲ့လိုဆိုတော့เนาะအားလုံးဒီနေ့ကျမ်းစာနည်းနည်းပို့ပြီးတော့ဖတ်ကြအောင်ပဲဗောနော်ဟေရှာယအခန်းကြီး41အဲ့ငယ်10မှာငါကျွန်ဣသရေလငါရွေးချယ်တော်သူယာကုပ်ငါအဆွေအာဗြဟံဤသားကျွန်တော်နောက်နည်းနည်းဆက်ဖတ်ကြအောင်เนาะမြေကြီးအစွန်းနားမှာငါလက်ဆွဲပြီးခေါ်တော်သူတင်သည်ငါကျွန်ဖြစ်၏ဟူ၍လည်းကောင်းတင့်ကိုငါရွေးချယ်ပြီးတင့်ကိုမပစ်ပဲဟူ၍လည်းကောင်းဂရိကိုခံရတော်သူဒီနေ့ဖျားကဣသရေလလူမျိုးကိုသူပြန်ပြီးမိတ်ဆက်တဲ့အခါမှာဣသရေလလူမျိုးကိုသူ address လုပ်တဲ့အခါမှာဘယ်လိုပြောလဲဆိုတော့เนาะကျွန်တော်အစအနေနဲ့တစ်ချက်ပြန်ကြည့်အောင်ငါကျွန်ဣသရေလတဲ့ငါရွေးချယ်တော်သူယာကုပ်ဒါပေမဲ့အာဗြဟံကိုသုံးတဲ့နေရာမှာဘာသုံးလဲငါအဆွေအာဗြဟံကျွန်တော်တို့ယာဇဝင်ချုပ်ဒုတိယဆောင်အခန်းကြီးnasay အငယ်ခုနှစ်နော်အနောက်ကရှာတဲ့လူက600ပေါ့နော်620ခုနှစ်မှာဒီကကတော့ဗာလဲဆိုတော့ယောရှဖတ်မင်းကဒီနေ့သူ့ကိုရန်သူပေါင်းစုံလာဝိုင်းပြီးတိုက်ခိုက်တဲ့အခါမှာသူအရန်ကြောက်တယ်ကြောက်တဲ့အခါမှာသူနောင်တရပြီဖျားဘက်ကိုလှည့်ပြီးဖျားမျက်နှာကိုရှာတဲ့အခါမှာသူတောင်းတဲ့စကားဖြစ်ပါတယ်ဤဒီ night နေဘူးသောသူတို့ကိုကိုရောဤလူဤတရလာအမျိုးရှေးမှာနှင်ထုတ်၍ကိုရောအဆွေအာဗြဟံဤသားမျိုးတို့ဟာဤပြည်ကိုအစဉ်ပေးတော်မူသောကျွန်တော်တို့ဘုရားသခင်ဖြစ်တော်မူသည်မဟုတ်လောဒါကယောရှဖတ်ကဘုရားကိုသူပြန်ပြီးမှ address လုပ်တဲ့အရာဖြစ်ပါတယ်ယောရှဖတ်ကလည်းဘုရားကိုပြန်ပြီးတော့မှဆူတောင်းတဲ့အခါမှာကိုရောအဆွေအာဗြဟံရဲ့ဒီအဆွေမျိုးတွေကျွန်တော်တို့ပါဒီလိုသူပြန်ပြီးဆူတောင်းတဲ့နေရာမှာလည်းအာဗြဟံကိုဘုရားရဲ့အဆွေအဖြစ်မှတ်တမ်းတင်ထားတယ်ကျွန်တော်ရှင်ယာကုပ်ဓမ္မသစ်ထဲမှာရှင်ယာကုပ်အခန်းကြီး2အငယ်23မှာเนาะဒီအရာကတော့เนาะယုံကြည်ခြင်းကိုဖြောင့်မတ်ခြင်းကဲ့သို့မှတ်တယ်ဆိုတော့ theology ကိုဒီနေ့เนาะရှင်းပြတဲ့နေရာမှာအာဗြဟံအကြောင်းကိုသုံးတဲ့နေရာမှာလည်းအဆွေဖြစ်နေကျွန်တော်တို့ရေးထားတာဖြစ်တယ်ကျွန်တော်သေချာအောင်ဘာလို့လဲဆိုတော့အတိအကျဖျားရေးထားတယ်ဆိုတာကိုကျွန်တော်သိစေချင်လို့ဒီကျမ်းပိုင်အနည်းငယ်နဲ့เนาะကျွန်တော်ဆင်ခြင်လိုက်တာဖြစ်တယ်အဲ့တော့အာဗြဟံရဲ့အသက်တာမှာအာဗြဟံရဲ့အသက်တာဖြတ်သန်းမှုကျွန်တော်တို့ငငယ်ကလေးက Sunday School မှာအချိန်ပေါင်းများစွာကျွန်တော်တို့သိပြီးသားဖြစ်တယ်ကျွန်တော်တို့နားယံပြီးသားဖြစ်တယ်အာဗြဟံရဲ့ဘဝရဲ့ဘယ်အချိန်မှာဖခင်ရဲ့မိတ်ဆွေဖြစ်သွားလဲလို့ကျွန်တော်တို့စဉ်းစားလို့ရှိရင်အာဗြဟံကတော့ကဘာဦး20နှစ်တော့ကျွန်တော်တို့တစ်ခါလုံးတော့ကျွန်တော်မဖတ်တော့ဘူးအဲ့အကြောင်းအရာလဲကျွန်တော်အားလုံးသိပြီးသားကဘာဦး20နှစ်မှာရောက်တဲ့အခါမှာဖခင်ကအာဗြဟံကိုဒီနေ့စုံစမ်းတယ်မင်းမရှိတဲ့သားမင်းအရန်ချစ်တဲ့တူသည်သောသားအိဇက်ကိုငါ့ကိုပေးပါလို့ပြောတဲ့အခါမှာအာဗြဟံကမနှက်စောစောထပြီးတော့မှဒီနေ့ရစ်ပူစော်ဖို့အတွက်ထင်းနဲ့နော်ဒီနေ့ဟဲ့လားမြေပေါ်ခေါ်ပါတင်ပြီးတော့မှဖျားပြတဲ့နေရာကိုသူသွားတာဖြစ်တယ်။သုံးရက်လွန်ပြီးတဲ့အခါမှာဖျားပြတဲ့နေရာကိုရောက်တဲ့အခါမှာသူရစ်ပူစော်ဖို့လုပ်တယ်။ရစ်ပူစော်ဖို့လုပ်ပြီးတော့မှသူ့သားကိုလည်းရစ်ပလင်ပေါ်တင်ထားပြီးတုံနှောင်ထားပြီးလက်ကိုဆန့်ပြီးမှဓာတ်နဲ့သူ့သားကိုတတ်တော့မယ်ဆိုတဲ့အချိန်မှာဖျားကပြောတဲ့စကားတစ်ခုရှိတယ်အဲ့ဒါကကိုပါဦးချန်အခန်းကြီး22အငယ်7မှာဖခင်ပြောတဲ့စကားလေးကိုကျွန်တော်တို့ဒါလေးတစ်ချက်ဖတ်မယ်။ကိုပါဦးချန်အခန်းကြီး22အငယ်7မှာဖခင်ကဘာပြောလဲဆိုတော့ထိုလူလင်ကိုမထိခိုင်းနဲ့အလင်းမပြုတ်နဲ့သင်သည်ဖခင်သခင်ကိုကြောက်ရွံ့သည်ဟုယခုငါသိ၏။အကြောင်းမူကားသင်ဤသားသင်၌တယောက်တည်းသောသားကိုငါတောင်း၍သင်သည်ငါကိုမငြင်းဟုမိန့်တော်မူ၏။အဲ့ဒီကိုပါဦး22 7သည်အာဗြဟံဒီဖခင်ရဲ့အဆွေဖြစ်သွားတဲ့ exactly the moment ဖခင်ရဲ့အဆွေအဖြစ်အာဗြဟံကိုဖခင်ဘက်ကအသိမှတ်ပြုတဲ့အချိန်အတိအကျအဲ့ဒါအဲ့အချိန်မှာဖြစ်တယ်ဘာလို့လဲဆိုတော့အီလူလင်ကိုမထိနဲ့တဲ့သင်ကဖခင်သခင်ကိုကြောက်ရွံ့သည်ကျွန်တော်အတူတူပြောရအောင်သင်သည်ဖခင်သခင်ကိုကြောက်ရွံ့သည်ဟုယခုငါသိ၏ဖခင်ဘက်ကပြောတာအာဗြဟံမင်းဒီလူလင်ကိုမထိနဲ့မင်းသားကိုမထိနဲ့မင်းငါ့ကိုကြောက်တယ်ဆိုတာကိုငါသိတယ်ဖခင်ကိုကြောက်ရွံ့တယ်ဆိုတာကိုအာဗြဟံအသက်တာတွင်မှာထွက်လာတဲ့ထိုအချိန်သည်အာဗြဟံသည်ဖခင်၏အဆွေဖြစ်သွားတဲ့အချိန်ဖြစ်တယ်ဒီနေ့ဖခင်သည်ရှင်းလင်းတိကျတာကျွန်တော်ဒီနေ့အတွက်ဒီအရာကိုကျွန်တော်တစ်ထဲမှာစကားပြောတယ်အာဗြဟံရဲ့ဘဝအသက်တာအတွင်းမှာအာဗြဟံကအာဗြဟံကိုဖခင်ပြောခဲ့တဲ့အချိန်တွေအများကြီးရှိတယ်အာဗြဟံနဲ့ဖခင်နဲ့ကြားဆက်ဆံရေးအများကြီးရှိတယ်အေးမင်းဘေးအပြင်ကိုထွက်လိုက်တဲအပြင်မှာထွက်ပြီးတော့မိုးကောင်းကင်ကိုကြည့် ဒီနေ့ဒီနေ့ဒီနေ့ကျယ်တွေကိုမင်းရှိကြည့်ပါဒီနေ့ဒီကျယ်တွေကိုမင်းရှိနိုင်လားဒီထက်များတဲ့ဟိုမင်းလူမျိုးဒီထက်များတဲ့လူမျိုးဖြစ်စေမယ်မင်းတို့ဒီနေ့ဟိုမင်းတို့ဒီနေ့ကောင်းကြီးပေးမယ်မင်းရဲ့မျိုးဆက်ကိုဆက်ပြီးမှကောင်းကြီးပေးမယ်ဒီအခြေအနေတွေအားလုံးပြောနေတဲ့အချိန်မှာဖယားသခင်သည်အာဗြဟံဤအဆွေဖယားဘက်ကအာဗြဟံကိုပြောပြနေတာမင်းရဲ့ကိုကောင်းကြီးပေးမယ်မင်းရဲ့လူမျိုးကြီးဖြစ်စေမယ်ပြောနေတဲ့အချိန်အားလုံးတောက်လျှောက်မှာဒီဆက်ဆံရေးဖယားနဲ့အာဗြဟံဆက်ဆံရေးတောက်လျှောက်အားလုံးမှာဖယားသခင်သည်အာဗြဟံဤအဆွေဒါပေမဲ့အာဗြဟံသည်သူ့မှာရှိသောတူသည်သောသားသူအလွန်ချစ်သောသားသူ့ဘဝရဲ့ဖြစ်တည်ခြင်းအားလုံးဖြစ်ပါれဆိုတဲ့သူအချစ်ဆုံးဣဇက်ကိုဖယားတောင်းတဲ့အခါမှာနာခံခြင်းနဲ့ဖယားကိုကြောက်ရွံ့ပြီးပြန်ပေးတဲ့အချိန်မှာအာဗြဟံသည်ဖယားသခင်ဤအဆွေဒီနှစ်ချက်ကိုကျွန်တော်တို့ကိုဘုရားကရှင်းရှင်းလင်းလင်းသိစေတာဖြစ်တယ်။ယေရှုနာမနဲ့ရှိသမျှအရာအလုံးကိုတိမ့်ပိုက်ပြီးကောင်းကြီးမင်္ဂလာအများစွာရနေတယ်ဆိုတဲ့အချိန်မှာအာဗြဟံသည်ငါတိမ့်ပိုက်နိုင်လို့လို့ငါယုံကြည်နိုင်လို့အာဗြဟံသည်ယုံကြည်ခြင်းရဲ့ဖခင်လို့ဘုရားသတ်မှတ်တာမဟုတ်။အာဗြဟံသည်သူ့မှာရှိတဲ့သူတန်ဖိုးအထားဆုံးသောသားကိုဘုရားကိုတောင်းတဲ့အခါမှာပြန်ပေးနိုင်တဲ့အချိန်ဒီအာဗြဟံကိုဘုရားကယုံကြည်ခြင်းရဲ့ဖခင်အဖြစ်သတ်မှတ်တာဖြစ်တယ်။ဘာလို့ကျွန်တော်ဒီလိုပြောနိုင်လဲဆိုတော့ကျွန်တော်စာလံကျမ်းလေးတစ်ခုကိုကျွန်တော်ဖတ်အတူတကွာဖတ်ချင်တယ်စာလံကျမ်းအခန်းကြီး25အငယ်14စာလံကျမ်းအခန်းကြီး25အငယ်14ကျွန်တော်အတူတကွာเนาะတွေ့လို့ရှိရင်နောက်မှလည်းထိုးပေးထားပြီเนาะအတူတကွာကျွန်တော်တို့ဖတ်ရအောင်သာရဖျားကိုကြောက်ရွံ့တော့သူတို့သည်ကိုရောမျက်နှင့်မိသဟာရဖွဲ့ရတော့အခွင့်နှင့်ဗြဟ္မဉ္စတရားတော်ကိုသိရတော့အခွင့်ရှိကြ၏နောက်တစ်ခါလောက်ဖတ်အောင်ဘာလို့ဆိုဒီနေ့ကျွန်တော်တို့ဒီနေ့တခွန်းပဲပြောပါဆိုဒီကျမ်းစာနဲ့တင်ကျွန်တော်အနှစ်ချုပ်လို့ရတယ်ကျွန်တော်အများကြီးပတ်ပြောနေပေမဲ့အနှစ်ချုပ်တည်းဒီကျမ်းပြပဲဖြစ်တယ်အဲ့တော့ကျွန်တော်နောက်တစ်ခါတူကဖတ်ရအောင်သာရဖျားကိုကြောက်ရွံ့တော်သူတို့သည်ကိုရောမျက်နှင့်မိသဟာရဖွဲ့ရသောအခွင့်နှင့်ဗြဟ္မဉ္စတရားတော်ကိုသိရသောအခွင့်ရှိကြ၏ဒီနေ့ကျမ်းစာကဘာပြောလဲဆိုတော့သာရဖျားကိုကြောက်ရွံ့တဲ့သူကတဲ့ဖျားနဲ့မိသဟာရဖွဲ့ရတဲ့အခွင့်ရှိတယ်မူရင်းကျမ်းစာကိုကျွန်တော်ကြည့်ဒီမှာပြောတော့မိသဟာရဖွဲ့တယ်လို့အလွယ်ပဲထင်လိုက်။အော်ငါတို့ဒီလေဖျားနဲ့နေတိုင်းကိုးကွယ်နေတာပဲတိုးဝင်နေတာပဲ။အော်ငါတို့ဖျားကိုဆူတောင်းနေတာပဲကျမ်းစာဖတ်နေတာပဲ။အော်ဖျားကြောင်းသွားနေတာပဲဒါကမိသဟာရဖွဲ့တယ်လို့ကျွန်တော်တို့မှတ်ပါတယ်ဒါ fellowship မှန်တယ်။ဒီ fellowship ဆိုတဲ့အရာထက်ကြိုးတယ်။ဒီမှာပြောတဲ့မိသဟာရကမူရင်းကျမ်းစာကိုကြည့်လို့ရှိရင် The Lord confides in those who fear him ဖယားဒီသူ့ကိုကြောက်ရွံ့တဲ့သူတွေစီမှာ confide လုပ်တယ် confide လုပ်တယ်ဆိုတာကယဉ်ပွင့်တယ်သူ့ရဲ့လှေဝှက်ချက်တွေကိုပြောပြတယ်ဒါတော်ရုံတန်ရုံယဉ်နီးမှုမဟုတ်တော့ကျွန်တော်တို့ရဲ့လှေဝှက်ချက်ကိုကျွန်တော်တို့ဘုဒ္ဓကိုပြောပြအပေါင်းဖော်ကိုပြောလားမိတ်ဆွေအရင်ဆုံးကိုမှပြောလားမိတ်ဆွေအရင်ဆုံးယုံကြည်စိတ်ချရတဲ့သူမှကျွန်တော်တို့ပြောတယ်ကျွန်တော်တို့ရဲ့အခက်ခဲဟုတ်အတွင်းဆုံးကအကြဆုံးယဉ်ဖွင့်တယ်ဆိုတာပြည့်သမျှလူကျွန်တော်တို့ယဉ်မဖွင့်ဘူးကျွန်တော်တို့စိတ်အချရဆုံးလူကိုပဲယဉ်ဖွင့်တယ်ခုဒီမှာပြောနေတဲ့အရာကဖခင်ကသူ့ရဲ့ခံစားချက်ကိုယဉ်ဖွင့်တယ်ဖခင်ကသူ့ရဲ့လှေဝှက်ချက်ကိုပြောပြ confide the fellowship ဒီလိုမိတ်ဟာရဒီလောက် national shine shine သိကြွမ်းရခြင်းဒီလောက်ဖခင်နဲ့ယဉ်ယဉ်နီနီဒီနေ့ပွင့်ဖက်ရခြင်းဒီဘသူမှရှိလဲဆိုတော့သာရဖျားကိုကြောက်ရွံ့တော့သူမှရှိတယ်။ဒါကြောင့်မလို့ကျွန်တော်ခုနကပြောတာဖြစ်တယ်။အာဗြဟံဒီဖျားရဲ့အဆွေလို့ကျမ်းစာထဲမှာအချိန်ပေါင်းများစွာရေးထားပါတယ်။ဘယ်အချိန်မှာအတိအကျအာဗြဟံဒီဖျားရဲ့အဆွေဖြစ်သွားလာလဲဆိုရင်ခုနကဖျားကဤလူလင်ကိုမထိနဲ့သင်သည်သင်ရဲ့သာရသင်သည်သင်ရဲ့ဖျားသခင်ကိုကြောက်ရွံ့သည်ကိုငါတိပီလို့ပြောတဲ့အချိန်ကအဲ့ဒါ exactly the moment ဖျားရဲ့အဆွေအဖြစ်ပြောင်းလဲသွားတာ။အာဗြဟံဖျားသခင်ဒီအာဗြဟံရဲ့အဆွေကနေအာဗြဟံဒီဖျားရဲ့အဆွေအဖြစ်ကိုပြောင်းလဲသွားတာဖြစ်တယ်ကျွန်တော်တို့အာဗြဟံရဲ့အသက်တာတွင်ကနေဘာလေ့လာရလဲဘာသင်ယူရလဲကျွန်တော်တို့ဘာစင်ချင်ရလဲဆိုတော့ဖျားကိုကြောက်ရွံ့တဲ့အသက်တာတနည်းအားဖြင့်ဖျားပေါ်မှာ obedience နာခံတဲ့အသက်တာအာဗြဟံဒီနာခံတဲ့အသက်တာဖြစ်တယ်ကျွန်တော်ခုနကပြောသလိုအာဗြဟံဒီနက်စောစောထပြီးမှထွက်တယ်လို့ပြောတယ်ကျမ်းစာထဲမှာအဲ့ဒါ emphasis လုပ်ထားတာဖြစ်တယ်သေချာအထူးပြုပြီးရေးပေးထားတာဖြစ်တယ်ထားပြီးနောက်နေ့မှာသွားလို့မျိုးအတိအကျမနှက်စောစောထားပြီးလုပ်တယ်ဆိုဒီနေ့ဖျားဖို့မှာချစ်ချင်းနာခံတယ်ချစ်ချင်းကြားရင်ကြားတဲ့အတိုင်းနာခံတယ် तू पे था रे फया का तौ लो छिन ओ दिने ब्यान पे နိုင် ने सोरा को यंग जी रे फया बों मा ट्रस्ट ဖြစ် तोरा फया बों मा ओबीडियंस ဖြစ် तो अरे फया को चौ छिन ဖြစ် अब्राहम ए अत्ता अद्वे मा एरी फया को चौ छिन का तू को फया ए असुए अ ဖြစ် फया का तमत दा ဖြစ် छि छिन ဖြစ် ला म छि बाओ अब्राहम बोवा मा चौ दे अ या रे मा अ म्याई बे ए गौडु बी को तोरा रे ए गौडु लु रे को चौ दे फारो को चौ दे तू मैमा को तू ညမအဖြစ်ညာကိုင်းနေတခါပဲလားမဟုတ်ဘူးနောက်တစ်ခါထပ်သွားတယ်အဘိမလက်မင်းဒေရာမင်းကြီးအဘိမလက်နဲ့တွေ့တဲ့အခါမှာလဲဒီလိုပဲထပ်ပြီးတော့မှ तू ကြောက်တယ်အာဗြဟံက तू ကြောက်တဲ့အရာတွေအများကြီးပါနောက်ဆုံး तू မိမကိုလည်း तू ကြောက်တယ်ကျွန်တော်တို့ဟဲ့မဟုတ်ပါဘူးကျွန်တော်တို့လို့လုံးမပြောပါဘူးကျွန်တော်တို့ဟဲ့နော်ကျွန်တော်တို့အသင်းတော်ကအင်မတန်ချစ်တတ်သောအမျိုးသားတွေလိုပဲနော်ဆိုတော့तू मई मा नो तू चुन मा ने ဝင်အိပ်ပါဆိုလဲ तू मई मा စကားကို तू ကြောက်တယ် तू နားထောင်တယ်အာဗြဟံရဲ့ဘဝမှာ तू က fear of everything ရှိသမျှအရာအလုံးကြောက်အေဂုတ်တူလဲ तू အေဂုတ်တူကဖာရောလဲကြောက်တယ်နော်ဂေရာမင်းကြီးအပြီးမလဲလဲကြောက်တယ်ဘယ်အရာမဆို तू ကြောက်တယ်အမှန်တော့ဒီအရာတွေကကြောက်ဖို့ထိုက်တန်တဲ့အရာတွေမဟုတ်ပါဘူးတကယ်ကြောက်ဖို့ထိုက်တန်တာဖျားပါဖျားကမှကြောက်ဖို့ထိုက်တန်တာပါဒီနေ့အာဗြဟံရဲ့အသက်တာထဲမှာကြောက်ဖို့ထိုက်တန်တဲ့ဖရားကို तू ကြောက်တဲ့အချိန်ကစပြီးကြံတဲ့အရာတွေ तू ကြောက်စရာမလိုတော့ဒါပေမဲ့အဲ့ဒါထပ်ပို့ပါတယ်ဖရားကိုကြောက်ရွံ့ခြင်းရဲ့အကျိုးကဖရားရဲ့အဆွေအဖြစ်အာဗြဟံကိုဖရားကအတိအမှန်ပြုတယ်အာဗြဟံကိုဖရားကသူ့ရဲ့လှေဝှက်ချက်တွေပြောပြတယ်အာဗြဟံ तू နဲ့တိုင်ပင်တယ်သောရုံဂေါမောရာမြို့ကိုဖျက်ဆီးမယ်သူ့ရဲ့အဆွေနဲ့ तू တိုင်ပင်တယ်ဒီနေ့ဖရားဘက်ကအာဗြဟံနဲ့ဆက်ဆံရေးမှာ very deepvery intimate ဖြစ်တဲ့ fellowship ပြီးဘယ်ပေါ်မှာအခြေခံလဲဆိုတော့ဘုရားကိုကြောက်ရွံ့ခြင်းပေါ်မှာအခြေခံတာဖြစ်တယ်။ကဲနောက်ထပ်တစ်ယောက်ကျွန်တော်ရှာကြည့်တာတော့ဓမ္မဟောင်းမှာနှစ်ယောက်ပဲရှိတယ်။ဘုရားရဲ့အဆွေလို့ဘုရားဘက်ကသတ်မှတ်တာ။နောက်တစ်ယောက်ဘာလို့ဖြစ်မလဲ။မိုးရှင်နော်အရန်တော်တာပဲနော်ကျွန်တော်တို့ဘာမလေးရှားသွားတော့မှမလို့လာတော့မသိဘူး။မေးလို့ရှင်အမှန်တွေပဲဖြေတော့တယ်နော်။ကျွန်တော်ဆိုနော်ဟိုဆိုနော်ဆိုတော့ကျေးဇူးတော်ပဲနော်ဆိုတော့မောရှိရောဘယ်နေရာမှာရေးထားလဲကျွန်တော်တစ်ချက်လောက်ဖတ်ကြည့်လိုက်မယ်နော်ထွတ်မြောက်ရာကျမ်းအခန်းကြီး33မှာထွတ်မြောက်ရာကျမ်းအခန်းကြီး33အငယ်9ကနေ17လောက်မှာပေါ့နော်ကျွန်တော်တွေ့လို့ရှိရင်အတူတကွဖတ်ရအောင်နော်မောရှိသည်သဲတော်ကိုယူ၍တက်ပြင်း၌ခဝေးဝေးဆောက်ပြီးလင်ပရိသတ်စီဝေးရာတဲဟု၍ခေါ်ပေါ်၏ထာဝရဘုရားကိုရှာတော်သူအပေါင်းတို့သည်တက်ပြင်း၌ရှိသောပရိသတ်စီဝေးရာတဲတော်သို့ထွက်သွားကြ၏မောရှိသည်တဲတော်သို့ထွက်သွားသောအခါလူအပေါင်းတို့သည်ထား၍အသည်အသည်မိမိတို့တဲတကားဝ၌ရက်လျက်တဲတော်အထဲသို့မောရှိဝင်သည့်တိုင်အောင်ကြည့်ရှုလျက်နေကြ၏မောရှိသည်တဲတော်အထဲသို့ဝင်ပြီးမှမိုးတိမ်တိုင်းစင်းသက်၍တဲတော်တကားဝ၌ရက်သဖြင့်ထာဝရဘုရားသည်မောရှိနှင့်နှုတ်ဆက်တော်မူ၏တဲတော်တကားဝ၌မိုးတိမ်တိုင်းရက်နေသည်ကိုမြင်၍လူအပေါင်းတို့သည်ထ၍အသီးသည်မိမိတို့တကားဝ၌ကိုးကွယ်ကြ၏ထာဝရဘုရားသည်အဆွေခင်မွန်းခြင်းကိုနှုတ်ဆက်သည်နေသူမောရှိနှင့်မျက်နှာချင်းဆိုင်၍နှုတ်ဆက်တော်မူ၏မောရှိသည်တက်ထဲသို့ပြန်ဝင်သောအခါသူ၏လက်ထောက်နှုံဤသာယောရှုမြည်သောလူလင်သည်တဲတော်မှမထွက်ပဲနေဒီမှာကျတော့ဘာပြောလဲဆိုတော့ဖျားကမောရှိနဲ့နှုတ်ဆက်တယ်တဲ့နှုတ်ဆက်တာဘယ်လိုပုံစံနှုတ်ဆက်လဲအဆွေသူ့ရဲ့အဆွေကိုနှုတ်ဆက်တယ်လို့နှုတ်ဆက်တယ်ဒီနေရာမှာမောရှိကဖျားရဲ့အဆွေအဖြစ်ဖျားဘက်ကသတ်မှတ်တယ်ဆိုတာကိုကျွန်တော်တို့နားလည်ရတာဖြစ်တယ်ဒီတော့မောရှိရဲ့အသက်တာမှာကိုဘာရှိလဲမောရှိရဲ့အသက်တာကတော့ကျွန်တော်တို့ဘယ်အရာကျွန်တော်တို့စင်ကြင်ဖို့ရှိလဲကျွန်တော်တို့အတူတကွာစင်ကြင်ရအောင်အဲ့တော့ကျွန်တော်တို့ကျမ်းစာစာဖတ်တာတော့နည်းနည်းများတော့များသွားမယ်ဒါမဲ့လည်းဖတ်ကြတာပေါ့နော်ထွတ်မြောက်အကျမ်းအခန်းကြီး20မှာမောရှိရဲ့အတ္တတွေမှာကျွန်တော်ဆင်ကျင်တဲ့ခါမှာကျွန်တော်အမြဲတမ်းမောရှိရဲ့အတ္တကိုဖတ်တိုင်းသူ့ရဲ့အတ္တမှာ climax ပေါ့သူ့ရဲ့အမြင့်ဆုံး ဖျားနဲ့ဆက်ဆံရေးနှစ်နေရာမှာကျွန်တော်တို့တွေ့ရတယ်လို့ကျွန်တော်အမြင်နဲ့ခံစားရတယ်။အတခုကတော့ထွန်းမြောက်အကျံ20မှာဖြစ်တယ်။နောက်တစ်ခုကတော့ထွန်းမြောက်အကျံ33မှာဖြစ်တယ်။အခုကျွန်တော်တို့ထွန်းမြောက်အကျံ20ကနော်ထွန်းမြောက်အကျံ20ကအကြောင်းအရာကိုကျွန်တော်တို့အရင်ကြည့်ကြည့်မယ်။ဒီကဘာလဲဆိုတော့ဖျားကဣသရေလအမျိုးနဲ့ဣသရေလအမျိုးနဲ့တွေ့ဖို့ချိန်ချက်တာဖြစ်တယ်။ချိန်ချက်တဲ့အခါမှာတကယ်လဲဖျားရောက်လာရောနော်အဲ့မှာဖြစ်တဲ့အဖြစ်ပြက်တွေကိုသူရေးထားတာဖြစ်တယ်ကျွန်တော်တို့တစ်ချက်ဖတ်လိုက်ပါမယ်နော်အခန်းကြီး20အငယ်18ပါနော်နောက်မှလည်း ready ဖြစ်ပြီကျွန်တော်တို့တစ်ချက်အတူတူဖတ်လိုက်မယ်လူအပေါင်းတို့သည်မိုးချုံခြင်းလျက်ပြက်ခြင်းတဘိုးတံမြည်ခြင်းတောင်တဲကမိကိုထွက်ခြင်းအကြောင်းအရာတို့ကိုမြင်သောအခါကြောက်သောကြောင့်ရှေး၌ရွေ့ sorry ရွေ့ရွေ့အဝေး၌ရက်နေကြ၏မောရှေကိုလည်းအကျွန်ုပ်တို့အားကိုရောမိန်တော်မူပါအကျွန်ုပ်တို့သည်နားထောင်ပါမည်အကျွန်ုပ်တို့အားဖျားသခင်မိန်တော်မမူပါစေနှင့်အကျွန်ုပ်တို့သည်သေမြည်ကိုစိုးရိမ်ပါသည်ဟုလျှောက်ဆိုကြ၏အဲ့တော့ဖျားကချိန်ချက်တယ်ဣသရေလအမျိုးသားတွေနဲ့တွေ့မယ်မင်းတို့ပြင်ဆင်ထားပါဒီနေ့ဒီရက်ဒီအချိန်မှာသူပေးထားတဲ့ instruction ရှိတယ်ဒါတွေလုပ်ပါဒါတွေလုပ်ပါဟာလာခင်မောနာမချင်းနဲ့သူတက်မှတ်ထားတဲ့အရာတွေရှိတယ်ပြင်ဆင်ခြင်းနဲ့เนาะသူ့ရှေ့ကိုတိုးဝင်ဖို့ဖျားကနီလန်းပေးတယ်ပြင်ဆင်ရပါတယ်ဒါပေမဲ့ဖျားတကယ်ရောက်လာတဲ့အခါမှာဖျားဘုံနဲ့ဒါ part of the glory ပါဖျားရဲ့တကယ်ဘုံတရားရာခိုင်တုံးနဲ့ဒီလိုဆင်းလာတာမဟုတ်ပါဘူးဒါပေမဲ့ဖျားရဲ့ maybe part of very small part of the glory အတူတူကရောက်လာတဲ့အခါမှာအာမိုးတွေချိန်တယ်လျှက်စီးတွေလက်တယ်တောင်တွေကလည်းတုံ့လှုပ်တဲ့အခါမှာလူတွေကဘာဖြစ်လဲဆိုတော့ဖျားရဲ့ဘုံကိုဖျားရဲ့ glory ကိုကျွန်တော်တို့တိုက်ဆိုင်တာတော့မဟုတ်ဘူးဒီနေ့เนาะကျွန်တော်တို့ worship မှာလည်းကျွန်တော်တို့ show me your glory ဆိုတဲ့သခြင်းเนาะကျွန်တော်တို့ဆိုကြတယ်เนาะဖျားရဲ့ glory ရောက်လာတဲ့အခါမှာလူတွေကဘာဖြစ်လဲဆိုတော့တကယ်တော့လေကျွန်တော်တို့ကဒီနေ့ဒီမှာသချင်းဆိုတာ show me your glory လို့ဆိုကြတာဒါပေမဲ့တကယ်ဘုရားရဲ့ glory ဆင်းတဲ့အခါမှာကြတော့လူတွေကဘာဖြစ်လဲဆိုတော့အဲ့ glory ကိုကြောက် glory ကိုကြောက်ပြီးတော့မှဒီမှာဒီကလူတွေပြောသလိုပဲကိုရောမောရှိသွားကျွန်တော်တို့ကတော့နည်းနည်းရွေ့ပြီးတော့အဝေးကနေပဲရက်နေတော့မယ်ဘာလို့လဲသူတို့အဝေးမှာနေကျင်တဲ့ရှိရွေးကြကျွန်တော်တို့ခုနကဖတ်သွားတယ်ဘာလို့လဲကျွန်တော်တို့တေးမှာစိုးရိမ်နေလူတွေရဲ့အတိတ်ကကြတဲ့နာဘာလဲဆိုတော့ဖျား glory ကိုမြင်လို့ရှင်ဘာလို့လဲဆိုဖျားဒီ pure light ဖြစ်တယ်ဖျားကအလင်းတရားရာခိုင်နှုန်းဖြစ်တယ်သူ့ထဲမှာဘာမှောင်မိုက်မှမရှိဘူးသူ့ထဲမှာဘာဒူးစရိုက်မှမရှိဘူးဘာညှို့ညူးခြင်းမှမရှိတဲ့အခါမှာတိတ်ညစ်ညူးတဲ့လူကဒီနေ့ဖျားရဲ့ glory အပြည့်ကိုဒါတော့ဒီမှာချစ်တဲ့အဖြစ်ပြက်က glory အပြည့်တရားရာခိုင်နှုန်းမဟုတ်သေးဘူးဒါပေမဲ့ကြောက်တယ်ဘာလို့လဲသိတာပေါ့ဒီနေ့ဒူးစရိုက်နဲ့ပြည့်နေတယ်ကျွန်တော်တို့အဲ့နာကတ်လိုက်တာနဲ့ဘာဖြစ်မလဲဆိုတော့သိမယ်ဆိုတော့အလိုသိတယ်အလိုလိုသိအခုဒီအချိန်မှာဗျာဘုန်းဆိုပြီးတော့ကျွန်တော်တို့ဂျာထဲမှာရောက်လာကြည့်သူ့ရဲ့ glory အပြည့်နဲ့ကျွန်တော်တို့ဒီမှာရှိရလို့အားလုံးကြောက်မှာကျွန်တော်တို့အားလုံးသိမှာကတ်လိုက်တာနဲ့သေသွားလိမ့်မယ်ဆိုတာကိုကျွန်တော်တို့အားလုံးသိမှာကျွန်တော်တချင်ထဲမှာတော့ show me your glory ဆိုလို့ကောင်းတယ်ခံစားလို့ကောင်းတယ်ဗျာရဲ့မျက်မှောက်ထဲမှာဒါပေမဲ့တကယ်ဒီဟာ literally မျက်လုံးထဲမှာမြင်ကြည့်ကြည့်ပုံဖော်ကြည့်ဗျာရဲ့ဘုန်းနဲ့ဒီလိုဝုန်းထနေတဲ့အချိန်ကဗျာရဲ့ glory က pure light ကြီးနဲ့ဘာမှောင်ဘာဒုစရိုက်မှမရှိဘာမှောင်မှိုက်မှမရှိတဲ့ဗျာရဲ့ဘုန်းကြီးကြလာလို့ရှင်ဒူးစရိုက်နဲ့ပြည့်တဲ့ကျွန်တော်တို့ညစ်ညူးတဲ့ကျွန်တော်တို့ကအဲ့နာကိုဘယ်တိုးရဲမလဲ။သင်မာကိုကြောက်တာပေါ့။ဒါပုံမှန်ပဲလေ။ကျွန်တော်ဆိုလဲကြောက်မှာပဲ။သင်ဆိုလဲကြောက်မှာပဲ။ဒီဖြစ်ပျက်ကိုမှတ်တမ်းတင်တာ။ကျွန်တော်တို့သင်မြေကိုကြောက်တယ်စိုးရိမ်တယ်တဲ့။ကဲကျွန်တော်ဆက်ဖတ်မယ်။20မှာမောရှေကလည်းမစိုးရိမ်ကြနဲ့။သင်တို့ကိုစုံစမ်းခြင်းက၎င်း၊သင်တို့သည်ပြစ်မှားခြင်းနဲ့လွတ်မြေအကြောင်းကိုရောကိုကြောက်စေခြင်းက၎င်းဖျားသခင်ကြွလာတော်မူပြီဟုလူအများတို့အားပြောဆို၏မောရှေကကြောက်နေတဲ့ဣသရေလအမျိုးကိုဘာပြောလဲဆိုတော့မကြောက်နဲ့တဲ့ Don't be afraid အဲ့တဲ့ကအဲ့ကြံပါရအရန်လှဘာလို့လဲဆိုတော့မောရှေဘာကိုသင်ပေးလဲဆိုတာဒီမှာကျွန်တော်တို့နားရဣသရေလအမျိုးတွေကိုသင်တို့မစိုးရိမ်နဲ့တဲ့ဖျားသခင်ကတဲ့မင်းတို့စုံစမ်းဖို့လာတယ်တဲ့မင်းတို့ပြစ်မှားခြင်းနဲ့လွတ်မြေအကြောင်းဘာဖြစ်လဲကိုရောကိုကြောက်တက်စေခြင်းကတဲ့မင်းတို့စီကိုလာတယ်တဲ့မင်းတို့မကြောက်ပါနဲ့ဟင်စကားကြီးကလည်းတမျိုးမင်းတို့မကြောက်ပါနဲ့ဖះကမင်းတို့စုံစမ်းခြင်းကမင်းတို့မပြစ်မှားတတ်ပါမြေအကြောင်းဒီနေ့ဖះကိုကြောက်တက်စေခြင်းကမင်းတို့နာကိုလာတယ်တဲ့ဆိုလိုတဲ့ဘောကဘာလဲဆိုတော့လာဣသရေလအမျိုးတွေလာညီကိုမောင်နှမတွေလာခဲ့ဖျားလမ်းမနေနဲ့ဒီမှာဖျားက pure light ဖြစ်တယ် glory အရှိတဲ့ဖျားဖြစ်တယ်တန်ရှင်းမနဲ့ဘုံနဲ့ရှိတဲ့ဖျားဖြစ်တယ်ဒါပေမဲ့အဲ့ဘုံသားကိုငါတို့တိုးလိုက်မယ်ကွာဖျားရဲ့ဘုံသားကိုဖျားရဲ့ဒီနေ့အလင်းဖြစ်ခြင်းတဲ့ကိုအလင်းသားဖြစ်ရခြင်းတဲ့ကိုငါတို့တိုးလိုက်မယ်ကွာ ဖျားနာမှာဒီလိုအမြဲတမ်းဒီလောက်အပြည့်ရှိတဲ့ဖျားရဲ့ဘုံကြီးထဲမှာငါတို့တိုးနေလိုက်မယ်ဆိုလို့ရှင်ရင်ငါတို့ဖျားကိုကြောက်မှာပဲတဲ့သူပြောတာငါတို့ဖျားကိုကြောက်မှာပဲငါတို့ဖျားကိုကြောက်လို့ရှင်ငါတို့ဒူးစရိုက်ကိုလုံမှာမဟုတ်ဘူးအဲ့တော့မင်းတို့မစိုးရိမ်နဲ့မကြောက်နဲ့လာငါတို့ဖျားရဲ့နာကိုတွားကြမယ်မောရှေနော်ဖျားရဲ့အဆွေလို့ခေါ်ရဲလို့သူဥဆောင်တဲ့ဣသရေလအမျိုးကိုသူဘာသင်ပေးလဲ being afraid of god ဒီနေ့ဖျားကိုလန့်နေတာတစ်ဖက်က fear of the lord ဒီနေ့ reverent fear of the lord ဒီနေ့ဖျားရဲ့ကြောက်သင့်ကြောက်ထိုက်တဲ့ဖျားဒီနေ့သူ့ရဲ့ဘုံသူ့ရဲ့တန်ရှင်းခြင်းအတိုင်းတော်လျော်စွာကျွန်တော်တို့ကြောက်တတ်တဲ့အသက်တာကိုသင်ပေးနေတာဖျားကိုကြောက်ခိုင်းနေတာမဟုတ်ပြက်တနာဣသရေလအမျိုးကဘာလဲဆိုတော့ဖျားကိုကြောက်ဖျားနာကိုဖျားကိုမှန်နဲ့ကြောက်ခြင်းတော့မရှိဘူးသူတို့ဘာလို့ဖျားကိုကြောက်လဲသိလားသူတို့လှုပ်ချင်တာသူတို့လှုပ်ချင်တာလေသူတို့နေချင်တဲ့အတိုင်းပဲသူတို့နေချင်တယ်သူတို့ဒီအတိုင်းပဲဘာဖြစ်ဖြစ်ငါဒီအတိုင်းပဲနေမယ်ဆိုတော့အတိုင်းထဲမှာပဲသူတို့ကနေချင်တာဖျားနာကိုတိုးလိုက်လို့ရှင်ဒီတိုင်းတိုးလို့မရအောင်ဆိုတာသိတယ်တိုးလိုက်ရင်သေသွားမယ်ဆိုတာကိုလည်းသိတယ်အဲ့ဒါကြောင့်အလကားနေရင်လည်းကြောက်နေတာဖျားကိုမှန်ကန်စွာကြောက်တတ်တဲ့မောရှေကဖျားနာကိုတိုးသွားတာဖြစ်တယ်အဲ့မှောင်မိုက်ထဲကိုတိုးသွားတာဖြစ်တယ်မောရှေရောသေမှာမသိဘူးလားသေနိုင်တာမသိဘူးလားမောရှေလည်းသေနိုင်တာသိပါတယ်ဒါပေမဲ့မောရှေရဲ့နှလုံးသားကငါသေခြင်းသေသွားမစေဆိုတဲ့နှလုံးသားနဲ့ဖျားနာကိုသူတိုးသွားတယ်အသက်တာဖြစ်တယ်အဲ့မောရှေရဲ့ဘဝထဲမှာဖျားကိုမှန်ကန်စွာကြောက်တတ်တယ်ဆိုတဲ့သင်ခန်းစာကိုကျွန်တော်တို့လေ့လာသင်ယူရတာဖြစ်တယ်မောရှေရဲ့အသက်တာတွေကသင်ခန်းစာကပါလဲဆိုသူဖျားကိုမှန်ကန်စွာကြောက်တတ်တယ်ဖျားသည် pure light ဖြစ်တယ်ဒီနေ့ဘာအလင်းအပြည့်အစုံဖြစ်တယ်ဘုရားရဲ့ glory ဒီတန်ရှင်းခြင်းနဲ့ပြည့်ဒါပေမဲ့ငါတိုးမယ်ကွာငါသေခြင်းသေပါစေဆိုတဲ့နှလုံးသားရှိတယ်မောရှေရဲ့နှလုံးသားအဲ့ဒါဘုရားကိုမှန်ကန်စွာကြောက်ခြင်းဖြစ်တယ်ဒီနေ့ဘုရားရဲ့အဆွေလို့ခေါ်တဲ့လူနှစ်ယောက်လုံးမှာတူတဲ့အမှုအရာကဘာလဲဆိုတော့ဘုရားကိုကြောက်ခြင်းမှန်ကန်စွာကြောက်ခြင်းတော့ဘုရားကိုကြောက်လန့်နေတာကိုကျွန်တော်ပြောတာမဟုတ်ဣသရေလအမျိုးဒီမှာဆိုကျွန်တော်မျက်လုံးနဲ့မှတ်နေမယ်ဣသရေလအမျိုးကဘုရားအဝေးမှာသူရက်နေတယ်ဘာလို့လဲဆိုတော့သေးမှကြောက်တယ်။သေရမယ့်အကြောင်းအရာဘာလဲဆိုတော့ဖျားနာကိုတိုးဝင်ပြီးငါမပြင်းကျင်တာ။ငါလှုပ်ချင်တဲ့ငါနေတဲ့ကျင်တဲ့ပုံစံနဲ့ငါနေမယ်ဆိုတော့အသက်တာတွင်းမှာရှိတဲ့အခါမှာသူတို့သေမှကြောက်တယ်။မောရှေကတော့ဘာမှမဖြစ်ဘူး။ငါတိုးမယ်ဆိုတဲ့အထဲမှာဒီနေ့ဖျားကိုမှန်ကန်စွာကြောက်တတ်တာဖြစ်တယ်။ကျွန်တော်ခုနပြောတဲ့ထွန်းပြောက်ရ33မှာဒါကတော့ကျွန်တော်အချိန်ဖန်များစွာလဲပြောဘူးတယ်။မောရှေနဲ့ဖျားနဲ့ပြောတဲ့စကား conversation ဖြစ်တယ်။ကျွန်တော်အဲ့ဒီအကြောင်းအရာကိုပထမဆုံးချိန်ထွန်းမြောက်အကြောင်းဖတ်တဲ့အချိန်မှာဖခင်ကျွန်တော်တွေမှာစကားပြောကျွန်တော်အရန်အဲ encounter ဖခင်နဲ့မောရှေရဲ့ encounter ကျွန်တော်ဘဝထဲမှာကျွန်တော်အရန်ကိုမျက်ရည်ဖခင်ရှေ့မှာမျက်ရည်နဲ့ကိုခံစားရမောရှေပြောတဲ့စကားကိုကျွန်တော်ခံယူတဲ့အခါမှာတစ်ချိန်ရောက်တော့မောရှေနဲ့ဖခင်နဲ့စကားပြောတဲ့အရာရှိပါတယ်မောရှေကိုဖခင်ကစကားပြောကျွန်တော်တို့ထွန်းမြောက်အကြောင်း33နဲ့အဖြစ်ပြက်ပဲဖြစ်တယ်ကျွန်တော်မဖတ်တော့ပါဘူးเนาะမောရှေကဖခင်ကိုsorry ဖခင်ကမောရှေကိုပြောတယ်ဒီလူမျိုးတွေတိတ်ပြီးလက်ပင်ခိုင်ပါတယ်ကွာတဲ့ဒါကြောင့်မလို့ဒီလူမျိုးတွေနဲ့လိုက်ဖို့ငါမလိုက်တော့ဒီနှစ်40လုံးလဲနေတဲ့တောက်လျှောက်လုံး तू ကမိုးတိမ်မီးတိုင်နဲ့လမ်းပြတယ်မာနမုံနဲ့ကျွေးတယ် complaint မျိုးစုံတက်တယ်ဒီလူမျိုးအဲ့လောက်လက်ပင်ခိုင်ပါတယ်တော်ပြီဖခင်ကငါမလိုက်တော့ဘူးငါရဲ့ကောင်းကင်တမန်ကိုတဲ့မင်းတို့ရှေ့ကနေလွတ်ပေးမယ်တဲ့မင်းတို့အဲ့တိုင်းပြည်ထဲမှာရှိသမျှရန်သူတွေအားလုံးကိုမင်းတို့နိုင်ရမယ်ကွာတဲ့အဲ့နိုးနဲ့ပြားရေးစီးတဲ့တိုင်းပြည်ထဲမင်းတို့ဝင်သွားမယ်ဒါပေမဲ့ငါမလိုက်တော့ဘူးတဲ့ဘာလို့လဲဆိုတော့ဒီအမျိုးကလက်ဘင်းခိုင်မာတဲ့အတွက်ကြောင့်လမ်းမှာငါစိတ်ပြောင်းပြီးတော့မှဒဏ်ခတ်မိမှာဆိုးတယ်တဲ့ဖခင်ကမောရှေကိုပြောတယ်မောရှေကဖခင်ကိုဗာပြန်ပြောလဲဆိုတော့ကိုရောမသွားရင်ခါနံပြည်ထဲကျွန်တော်လည်းမဝင်ချင်းဘူးကိုရောရဲ့ကောင်းကင်တမန်တွေတော့ကျွန်တော်ကိုမလွတ်နဲ့ကိုရောပါမပဲကျွန်တော်သွားမယ်မောရှေရဲ့နှလုံးသားတော့ကိုရောမပါဘဲနဲ့တော့နို့နဲ့ပြားရည်ပဲစီစီရန်သူကိုပဲနိုင်နိုင်ကိုရောရဲ့ကောင်းကင်တမန်ကြီးပဲရှေ့ရနေကြွကြွကျွန်တော်ကိုမလွတ်ပါနဲ့မောရှေရဲ့နှလုံးသားဒီထွန်းမြောက်က33မှာပြောတာအဲ့မှာဖះကျင့်နေတယ်ဖះစိတ်ပြောင်းသွားတယ်ငါမင်းတို့နဲ့သွားမယ်အဲ့မှာမောရှေကမပြီးသေးဘူးဖះကပြောလိုက်ပြီသွားမယ်ဟုတ်ပြီပေါ့ဒါပေမဲ့မောရှေဘာဆက်ပြောလဲဆိုတော့အဲ့မှာပြောတဲ့စကား show me your glory ကိုရောမျက်နှာကိုကျွန်တော်မြင်ပါရစေကိုရောဘုန်းကိုကျွန်တော်မြင်ပါရစေကိုရောကျွန်တော်မြင်ခြင်းတယ်ဖခင်ကငါနဲ့တွမ်းမယ်ဆိုတဲ့အချိန်မှာမောရှေရဲ့နှလုံးသားထဲပါတဲ့အရာ ဒီနေ့ဘုရားရှိခိုးအပလာလုံးလို့မရဘုရားနှလုံးသားကိုသိမောရှိတကယ်မြင်ကျင်တာဘုရားရဲ့ glory ကိုတကယ်မြင်ကျင်တာဘုရားရဲ့မျက်နှာကိုတကယ်မြင်ကျင်တာဘုရားကို show me your glory ပြောရခါဘုရားကမောရှိကိုကျွန်တော်အားလုံးသိပါဒီဖြစ်ပြောက်ကြောက်ကြားထဲမှာမောရှိကိုထားတယ်ဝတ်ထားတယ်မောရှိရှေ့ကနေဖြတ်လျှောက်သွားတယ်သူ့ရဲ့နာမအသီးသီးကိုကျင်ညာသွားတယ်ကျွန်တော်တချင်းဆိုသလိုဒီနေ့ဟလာကျွန်တော်တို့ဂျဟိုဗာဂျာရာဒီနေ့ကျွန်တော်တို့ဆိုရဲတချင်းရဲ့နာမတွေအားလုံးဘုရားကျင်ညာပြီးမှအဲ့ရှေ့ကနေမောရှိရှေ့ကနေဖြတ်သွားတယ်ဒါပေမဲ့တဲ့မင်းကမျက်နှာတော့မမြင်ဘူးမင်းကကြောကိုတော့ငါဖြတ်သွားတဲ့အခါမှာငါကြောကိုတော့မြင်မယ်ဘုရားကနော်တခါတလေရရင်ကြမ်းကြမ်းဖန်ဖန်အစင်ပြေအောင်လုပ်ပေးတယ်မောရှိကသူ့ရဲ့မျက်နှာကိုတကယ်မြင်ကျင်တယ်သူ့ရဲ့ glory ကိုတကယ်တွေ့ကျင်တယ်ဆိုတဲ့အခါမှာစဉ်းစားကြည့်ဒီဓမ္မဟောင်းကာလမှာဖခင်ရဲ့မျက်နှာကိုမြင်လို့မှမရပဲဖခင်ရဲ့ဘုန်းကိုဒီတိုင်းသွားတွေ့လို့မှမရပဲမောရှိသေသွားမှာပေါ့ဒါပေမဲ့ဖခင်ကမောရှိကိုကြောက်ကြထဲမှာဝတ်ပြီးတော့မှသွားပြီးသူ့ကြောကိုမြင်ဆိုင်ကျွန်တော်အဲ့ဒါဖတ်တဲ့ခါတိုင်းမှာကျွန်တော်ဖခင်ကိုသိကျေးဇူးတင်တယ်အော်ကိုရောဖခင်ကိုမှန်ကန်စွာကြောက်တက်လို့ရှိရင်ဖခင်ကိုမောရှိရဲ့အသက်တာလိုပဲကိုတို့ကျွန်တော်သိရင်သိပါစေဆိုတာသိလားအဲ့ဒါမောရှိရဖခင်ရဲ့အဆွေဘယ်လိုဖြစ်လဲဆိုတော့ကျွန်တော်သိချင်းသိသွားပါစေတခုမဲ့ပြောရင်အဲ့ဒါကိုတို့နောက်ကျွန်တော်တိုးလိုက်ရလို့ကိုတို့ရဲ့ဘုံထဲကိုရောက်သွားလို့ကိုတို့ကိုကြောက်လိုက်ရလို့ကျွန်တော်သိချင်းသိသွားပါစေဆိုတဲ့နှလုံးသားအဲ့ဒါဖခင်ရဲ့အဆွေဖြစ်သွားတာဖြစ်တယ်ဒီနေ့ဖခင်ကိုမှန်ကန်စွာကြောက်တက်ခြင်းသည်မောရှိရဲ့အသက်တာအတွင်းမှာတွေ့ရတာဖြစ်တယ်ဖခင်ဘက်ကတရားဟောရာကျမ်းနောက်ဆုံး34ပေါ့နော်တရားဟောရာကျမ်းနောက်ဆုံးရောက်သွားတဲ့အခါမှာမောရှိအနေဆာရောက်တဲ့အကြောင်းကိုပြောတဲ့အခါမှာကြတော့ဖခင်ဘက်ကဘယ်လိုမှတ်တမ်းတင်လဲဆိုတော့ထာဝရဘုရားရဲ့တဲ့မျက်နာတော်ကိုတဲ့ကိုရိုင်းကိုချက်ဖူးမြင်ရတော့ Prophet မောရှိတဲ့ဖခင်ဘက်ကအတိမှတ်ပြုတ်လိုက်တယ်မောရှိတကယ်တော့မြင်ရလားဖခင်ရဲ့မျက်နာကိုမမြင်အောင်ကြောပဲမြင်ရတယ်ဒါပေမဲ့ဖခင်ဘက်ကဘာအတိမှတ်ပြုတ်လဲဆိုတော့ငါမျက်နာကိုကိုရိုင်းကိုချက်မော်ဖူးရပြီးမြင်ရတဲ့မောရှိကဲတော့ Prophet နောက်ထပ်မရှိတဲ့ဖခင်ဘက်ကအတိမှတ်ပြုတ်လိုက်တာဖြစ်တယ်သူနဲ့ယဉ်နေတဲ့သူတယောက်သူရဲ့အဆွေဒီနေ့ထာဝရဘုရားသည်မောရှိရဲ့အဆွေပြောနေရမှာမဟုတ်ကျွန်တော်တို့ဒီနေ့စင်ကျင်နေတဲ့အကြောင်းအရာအားလုံးဒီမောရှိသည်ထာဝရဘုရား၏အဆွေအာဗြဟံသည်ထာဝရဘုရား၏အဆွေဘဝထဲမှာအချိန်တွေရှိခဲ့ပါမှာဘုရားသည်ကျွန်တော်တို့ရဲ့မိတ်ဆွေဖြစ်ခဲ့တဲ့အချိန်အများကြီးရှိပါတယ်ကျွန်တော်ဘဝရဲ့အနေအမြင်အတက်အကျအားလုံးထဲမှာဘုရားသာကျေးဇူးမပြုရင်ဖျားတာကျွန်တော်တို့ကိုဒီနေ့သူ့ရဲ့ကြွယ်ဝတဲ့ယေရှုထဲမှာဝတ်မထားရင်နေ့ရက်တိုင်းဂိယုနာအသက်ကိုမပေးရင်ကျွန်တော်တို့ပျက်စီးရအကြောင်းပါဖျားသည်ကျွန်တော်ရဲ့အကောင်းဆုံးမိတ်ဆွေပါဒီနေ့ဒူးတွေတုံနေတဲ့အချိန်တွေရှိပါတယ်ဒီနေ့ဒူးတွေမခိုင်ခန့်တော့တဲ့အချိန်တွေရှိပါတယ်ဖျားဘက်မှာမရက်တီတော့တဲ့အချိန်တွေရှိပါဒါပေမဲ့ဖျားသည်မစွန့်ပါဘူးတခါတလေရင်ဆိုင်ရတဲ့အခက်ခဲတွေပင်ပန်းလွန်းလို့ဒီနေ့ဖျားကိုမျှော်ချီအော်ခေါ်ရတဲ့အချိန်ဖျားသည်ကျွန်တော်တို့ရဲ့မိတ်ဆွေဒါပေမဲ့ဒီနေ့ကျွန်တော်တို့ဆင်ကျင်တဲ့အရာတွေကျွန်တော်တို့ဒီဖျားမိတ်ဆွေဖြစ်လာကျွန်တော်တို့ကဘုရားရဲ့မိတ်ဆွေဖြစ်လာ။ကျွန်တော်တို့ဒီဘုရားရဲ့မိတ်ဆွေဖြစ်ဖို့ဆိုရင်တစ်ချက်ပဲရှိတယ်။အဲ့တော့ဘာလဲဆိုတော့ထာဝရဘုရားကိုကြောက်ရမယ်။ထာဝရဘုရားကိုမကြောက်ရွံ့ဘဲနဲ့ဘုရားရဲ့မိတ်ဆွေမဖြစ်ဘူး။ထာဝရဘုရားရဲ့မိတ်ဆွေလို့ကျမ်းစာထဲမှာခေါ်တဲ့နှစ်ယောက်လုံးဒီဘုရားကိုမှန်ကန်နဲ့ကြောက်ရွံ့ခြင်းနဲ့ကြောက်ရွံ့တာဖြစ်တယ်။ကျွန်တော်ဘုရားကိုနေတိုင်းမေးတာတော့ဖွဲ့လိုက်နေတိုင်းကျမ်းစာပဲနေတိုင်းဆုတောင်းနေတိုင်းဘုရားရဲ့မျက်မှောက်ထဲမှာတိုးဝင်ဘုရားကိုဘလောက်ပဲချစ်တယ်ပြောဘုရားနဲ့လူနဲ့ဆက်ဆံရေးကကျွန်တော်တို့လူချင်းဆက်ဆံရေးလို့ပေါင်းသင်းတာကြာလေလေပို့ချစ်လာလေပို့ချစ်လာလေဆိုတာ level တစ်ခုမှပဲရှိတယ်အချိန်တစ်ခုမှပဲရှိတယ် limit တစ်ခုမှပဲရှိတယ်ဒါပေမဲ့အဲ့ဒီ limit ရဲ့အပေါ်မှာဘယ်အချိန်မှမှဘုရားကိုကျွန်တော်တို့အဆွေအနေနဲ့ယဉ်ရင်းဖြစ်လဲဆိုရင်ဘုရားကိုကျွန်တော်ကြောက်တတ်ဖို့လိုတာဖြစ်တယ်ဖះကိုကျွန်တော်မှန်ကန်စွာကြောက်တက်မှပဲဖះနဲ့ယဉ်နီးမှဖြစ်တယ်ဖះနဲ့အရင်နီးဆုံးအဆွေလို့ဖះဘက်ကသတ်မှတ်တာဖြစ်တယ်ဖះရဲ့မိတ်ဆွေဖြစ်ပေါ်အဲ့လောက်မပေါ်ဘူးကျွန်တော်ပြောပြချင်တာဖះကကျွန်တော်ဖះကိုကျွန်တော်တို့ရဲ့မိတ်ဆွေဖြစ်သတ်မှတ်တာအဆင်ပြေပါတယ်ဒါပေမဲ့ဖះဘက်ကသူ့ရဲ့မိတ်ဆွေဖြစ်သတ်မှတ်ပြီးကျွန်တော်တို့စာလံကြံထဲမှာခုနဖတ်ခဲ့တယ်လို့သူ့ရဲ့ယဉ်တွင်းခံစားချက်တွေသူ့ရဲ့လှည့်ဝတ်ချက်တွေကိုလာပြောဖို့ဆိုတာကတော့ကျမ်းစာရှင်းရှင်းလင်းလင်းပဲပြောတယ်ထာဝရဖះကိုကြောက်ရွံ့တော်သူကဒီနေ့ဖះနဲ့မိသားရာဖွဲ့ရတော်သူဖြစ်တယ်အဲ့တော့ကျွန်တော်တို့ဒီနေ့ဓမ္မဟောင်းတွေကအာဗြဟံနဲ့ဓမ္မဟောင်းတွေကမောရှိနဲ့အသက်တာတွေကနေကျွန်တော်တို့ဆင်ခြင်ခဲ့ဓမ္မဟောင်းဆိုတာတကယ်တော့ပုံဆောင်ချက်ပါပုံဆောင်ချက်ပါဓမ္မသစ်ဆိုရဲကျွန်တော်တို့ရဲ့ဒီနေ့ brain ရဲ့တရားသစ်ထဲမှာနေတဲ့သူတွေကပြည့်စုံခြင်းပါဒီနေ့ကျွန်တော်တို့ဒီပြည့်စုံဖြစ်ရမှာဖြစ်ဆိုလိုတာကဘာပြောတာလဲဆိုတော့ဓမ္မဟောင်းထဲမှာရှိတဲ့ အာဗြဟံဓမ္မဟောင်းထဲမှာရှိတဲ့မောရှေရဲ့အသက်တာတွေကသူတို့ဖြတ်တန်းခဲ့ခြင်းသူတို့ဖခင်နဲ့စကားပြောခြင်းကိုကြည့်ပြီးတော့ဖခင်ကဘလို့လူကိုသူ့ရဲ့အဆွေလို့သတ်မှတ်လဲဆိုတာကိုဖခင်ကျွန်တော်တို့သင်ပေးတယ်။ဒါပေမဲ့ဓမ္မသစ်ထဲကခရစ်တော်အားဖြင့်နဲ့မှဒီနေ့ကျွန်တော်တို့ဒီဖခင်ကိုမှန်ကန်စွာကြောက်ရွံ့တတ်ဖို့ဖခင်ကအလုပ်လုပ်မှဖြစ်တယ်။တပိုင်းနဲ့မဟုတ်ဘူးနော်တပိုင်းနဲ့မဟုတ်ဘူးဓမ္မဟောင်းကိုဒါကြောင့်ကျွန်တော်တို့လေ့လာဖို့လိုပါတယ်။အာဗြဟံရဲ့အသက်တာတွင်ကဖခင်ကိုဘလို့ကြောက်ရွံ့လဲလွယ်လွယ်ကူကူပေးရတာမဟုတ်ဘူးနော်သူရဲ့တူဦးသီးသောသားကိုသူတကယ်တတ်ရမှာဒီစုံစမ်းခြင်းထဲမှာမောရှိကျွန်တော်တို့လိုသချင်းဆိုပြီး show me your glory မဟုတ်ဘူးသေဝါနိုင်တယ်ဆိုတာသူသိရတဲ့တကယ်လောက်ရမှာဒါစံနှုန်းဘုရားဘက်ကတတ်မှတ်တဲ့စံနှုန်းသူရဲ့သူမိတ်ဆွေလိုခွန်မဲ့လူရဲ့သူ့ကိုကြောက်ရွံ့တဲ့စံနှုန်းဒီဘက်မှာကျွန်တော်တို့ဓမ္မသစ်ကာလမှာတော့ Jesus တော်အားဖြင့် Christ တော်အားဖြင့်စုံလင်တဲ့သူ့ရဲ့ Jesus အားဖြင့်ကျွန်တော်တို့ Jesus ပြုတာဖြစ်တယ်ရှင်ယောဟန်ခရစ်ဝင်အခန်းကြီး15အငယ်15မှာခရစ်တော်ဟာသူ့ရဲ့တပည့်တော်တွေကိုပြောတဲ့အကြောင်းတစ်ချက်ရှိတယ်။အဲ့ဒါလေးကိုကျွန်တော်တစ်ချက်ဖတ်ချင်တယ်။ရှင်ယောဟန်ခရစ်ဝင်အခန်းကြီး15အငယ်15 55လေးလေး yes ဟုတ်55ရောက်တော်မယ်ရောက်ပြီယခုမှစ၍ငါသည်သင်တို့ကိုကြွဟူ၍မခေါ်ကြွမူကကိုသခင်ပြုသောအမှုကိုမသိသင်တို့ကိုအဆွေဟူ၍ငါခေါ်၏အကြောင်းမူကငါသည်ခမဲတော်ထံ၌ကြားသမျှသောအရာတို့ကိုသင်တို့အားငါပြသ၏ခရစ်တော်ကရှင်းရှင်းလင်းလင်းဒီနေ့ဒီနေ့မှာထပ်ပြီး confirm လုပ်ပေးတယ်သူတပည့်တော်တွေကျွန်တော်တို့ဒီဘုရားရဲ့တပည့်နော်ခရစ်တော်ရဲ့တပည့်တော်တွေနော်ခရစ်တော်ရဲ့တပည့်တော်တွေကခရစ်တော်ရဲ့ကြွန်လားအဆွေလားတဲ့သူ့ဘက်ကအဆွေလို့သတ်မှတ်မယ်တဲ့ဘာလို့လဲဆိုတော့ကျွန်ဆိုတာအဲ့တခင်ပါလို့မလဲကိုသိရတဲ့အခွင့်မရှိဘူးတဲ့မိတ်ဆွေပြန်လာပြန်ပြီစာလံကျမ်းထဲမှာပြောသလိုမိတ်ဆွေကကြတော့အကုန်သိခွင့်ရှိငါသည်တဲ့ခမီးတော်ထံကကြားသမျှကိုမင်းတို့ကိုပြသမယ်ဒီနေ့ခရစ်တော်ရဲ့သူယေရှုပြုခြင်းတဲ့အရာဖြစ်တယ်ကျွန်တော်အမြဲတမ်းဆုတောင်းနေဆုတောင်းချက်ဘုရားကျွန်တော်တွေမှာစကားပြောတယ်ပတ္ထနာတော့ကောင်းကင်ဘုံ၌ရှိတော်မူသောကျွန်တော်တို့ဤအဖကိုရောဤနာမတော်အားယိုသေးလင်းမြတ်ခြင်းရှိပါစေတော့အဲ့ဒါဘုသူသင်ပေးတဲ့ဆုတောင်းချက်ခရစ်တော်သင်ပေးတဲ့ဆုတောင်းချက်ခရစ်တော်ဘာကိုသင်ပေးလဲဘလို့ဆုတောင်းရမလဲဆိုတဲ့အခါမှာကောင်းကင်မှာရှိတဲ့အဖတဲ့ကိုရောရဲ့နာမကိုယိုသေးလင်းမြတ်တတ်ပါမည်အကြောင်းတနည်းအားဖြင့် reverence fear ဖခင်ရဲ့နာမထိုက်တန်သည့်အတိုင်းကျွန်တော်ဒီယိုသေးလင်းမြတ်ကြောက်ရွံ့တတ်ပါမည်အကြောင်းကျွန်တော်ကိုမားစားပါတဲ့ဆိုလိုတာကျွန်တော်တို့ဖခင်ကိုမကြောက်ရွံ့တတ်ဘူးဖခင်ကိုကျွန်တော်တို့မယိုသိမ်းမလေးမြတ်တတ်ဘူးဆိုတာကိုဖခင်ကခရစ်တော်ကသိတယ်အဲ့ဒါကြောင့်နေ့ရက်တိုင်းမှာကျွန်တော်တို့ကိုတောင်းဆိုခြင်းအလိုတော်နဲ့ညီတဲ့ဆုတောင်းသူ့စီကနေတောင်းဆိုခြင်းအဖာကိုရောကိုရောကိုကျွန်တော်ကြောက်ခြင်းမှန်ကန်စွာကြောက်တတ်ခြင်းကိုရောရဲ့နာမကိုကျွန်တော်ယိုသိမ်းလေးမြတ်တတ်ခြင်းတယ်ဒါပေမဲ့ကိုရောနာမကိုကျွန်တော်မယိုသိမ်းမလေးမြတ်နိုင်ဘူးဖြစ်နေတယ်ဖခင်ဘက်ကပေးခြင်းလို့ငါစီကဒါကိုတောင်းပါလို့ပြောထားတယ်ပထနာတော့ဆိုတာဒါပဲလေ तू ပေးခြင်းတဲ့အရာကို guideline ပေးထားတာမင်းတို့ရောငါထားပေးခြင်းနဲ့မင်းငါစီကဒါကိုတောင်းမင်းတောင်းရင်ငါပေးမယ်လို့ပြောနေရလေပထနာတော့မှာပါတဲ့အရာအားလုံးကပထမအောင်ဆုံးတစ်ချက်ကပါလေ fear of the lord ဒီနေ့ဖခင်ရဲ့နာမကိုယိုသေးလေးမြတ်တက်ပါမည်အကြောင်းဆိုတာကျွန်တော်မယိုသေးနိုင်ဘူးမလေးမြတ်နိုင်ဘူးဖခင်ကိုကြောက်ရွံ့သက်သည့်အတိုင်းကျွန်တော်မကြောက်ရွံ့နိုင်ဘူးဆိုတာကိုဖခင်ကသိလို့သူ့ကိုအားကိုးစေခြင်းတာနေ့တိုင်းကျွန်တော်တို့ဆုတောင်းတင်တယ်တကယ်တော့သူတောင်းတဲ့ခါမှာကိုရောကျွန်တော်ကိုကိုရောကိုမှန်ကန်စွာကြောက်ရွံ့တတ်ပါမည်အကြောင်းကျွန်တော်ကိုမားစားပါအလိုတော်နဲ့ညီတဲ့ဆုတောင်းလေဖခင်ကကျွန်တော်တို့တောင်းလို့ရှိရင်ပေးမှာပေါ့ပေးမှာပေါ့ဒီနေ့ဖခင်ကိုကျွန်တော်တို့အားကိုးပြီးတော့ဓမ္မသစ်ကာလမှာကျွန်တော်တို့သွားဖို့ဖြစ်တယ်ကျွန်တော်တို့ဆင်ခြင်ခဲ့တဲ့အကြောင်းအရာတွေအာဗြဟံသူ့သားကိုတတ်တော်မယ်ဆိုတဲ့အချိန်မှာအီလူလင်ကိုမထီးနဲ့တဲ့သင်ဒီသင်ဖခင်သခင်ကိုကြောက်ရွံ့ကြောင်းကိုငါသိပြီအာဗြဟံလက်မြောက်ပြီးသူ့တဲ့တပါးသူ့ရဲ့တူးသီးသောသိချစ်တဲ့သားကိုသူတတ်မယ်ဆိုတဲ့အချိန်ဖျားစီရစကားရောက်လာတယ်။ဤလူလင်ကိုမထီးနဲ့။သူ့အတွက်ရက်ကောင်ပြင်ဆင်ထားပေးတယ်။လက်ဝါးကားတိုင်းပေါ်မှာခရစ်တော်ဟာသူအမြဲတမ်းသူနဲ့တလုံးတဝရနေတယ်။သူသိချစ်တဲ့သူကပါကြီးဖြစ်တဲ့ခမီးတော်ဖျားရဲ့မျက်နာလွှဲခြင်းကိုခံရတယ်။ကျွန်တော်အားလုံးရဲ့အပြစ်ကိုသူ့ပေါ်ယူတင်တဲ့အခါမှာဖျားကမျက်နာလွှဲလိုက်တဲ့အချိန် ခရစ်တော်လည်းဒီဆုတောင်းကိုတောင်းအကျွန်ုပ်ဖေဟာကျွန်ုပ်ဖေဟာကျွန်ုပ်ကိုဘာကြောင့်ဆွန့်ပစ်လဲဆိုတဲ့အချိန်မှာတော့ဘုရားစီကအီလူလင်ကိုမထိနဲ့ဆိုတဲ့စကားတန်ရောက်မလာဘုရားဘက်ကတော့သူ့ရဲ့အင်မတန်ဤသူကငါချစ်ခင်မြတ်တို့ရငါရဲ့ချစ်သားဆိုတဲ့ဒီနေ့ခရစ်တော်အတွက်ကြတော့အီလူလင်ကိုမထိနဲ့ဆိုတဲ့စကားရောက်မလာပါဘူးဒီနေ့မောရှေကငါသေးချင်းသေပါစေဆိုပြီးမှတိုးဝင်တာသူကတကယ်သေသွားနိုင်တာတကယ်အယုတ်ကျိုးပြတ်သေသွားနိုင်တာကျွန်တော်တို့အတွက်ကခရစ်တော်ဟာကလကာကိုအထက်ဆုံးကနေအောက်ဆုံးအထိခွဲပေးပြီးပြီကျွန်တော်တို့ဆန္ဒရှိရင်နေ့တိုင်းတိုးဝင်လို့ရတယ်အသွေးတော်အားဖြင့်ကျွန်တော်တို့လုံခြုံလို့ရတယ်ဒီနေ့နေ့တိုင်းဘုရားရှေ့တော်မှောက်ကို glory နဲ့ပြည့်တဲ့ဘုရားရှေ့တော်မှောက်ကိုငါသေခြင်းသေပါစေဆိုတဲ့နှလုံးသားနဲ့ကျွန်တော်တို့တိုးဝင်လို့ရတယ်ကျွန်တော်တို့မှဒီအခွင့်ရှိတာဖြစ်တယ်တဲ့နဲ့ကျွန်တော်ဆန္ဒရှိရင်ဘုရားရှိခိုးမှာကျွန်တော်တို့ကိုးကွယ်ခြင်းနဲ့မှာကိုတော့ကျွန်တော်သေပါစေဆိုတဲ့နှလုံးသားနဲ့ကျွန်တော်တို့တိုးဝင်သွားလို့ရတယ်ဒီနေ့ကျွန်တော်တို့ကိုးကွယ်ခြင်းနဲ့ပတ်သက်ပြီးကျွန်တော်အမြဲတမ်းပြောရတဲ့စကားတစ်ခုရှိကိုးကွယ်တာသင်ဘာလို့ဘုရားကိုကိုးကွယ်နေတာလဲဆိုတော့ဒီနေ့ ultimate goal ပေါ့အဆုံးတိုင်ရည်ရွယ်ချက်ကဘာလို့ဘုရားကိုကိုးကွယ်တာလဲဆိုကျမ်းစာတစ်ပိုက်ကပြောတာရှိတိမောသေဩဝါဒစာအခန်းကြီးပထမဆုံးအခန်းကြီး3အငယ်16မှာနှုတ်ကပတ်တော်ကပြောရရရှိရင်မှန်သောကိုးကွယ်ခြင်းရဲ့နက်နဲရာတဲ့ကြီးစွာသောအကျိုးဖြစ်တယ်တဲ့ဘုရားကမှန်ကန်စွာကိုးကွယ်ခြင်းမှန်သောကိုးကွယ်ခြင်း true worship မှန်ကန်စွာမှန်သောကိုးကွယ်ခြင်းရဲ့နက်နဲတဲ့အရာကတဲ့ mystery ကြီးစွာသောအကျိုးသိကြီးတယ်တဲ့အဲ့တော့ရွှေငွေတွေရမှာကိုပြောတာမဟုတ်သူ့ရဲ့ကြီးတဲ့အကျိုးကဘာလဲဆိုတော့ဘုရားသခင်သည်ကိုးခန္ဓာ၌ပေါ်ထွန်းတော်မူပြီအဲ့တော့ကိုးကွယ်ခြင်းရဲ့ဘုရားကိုမှန်ကန်စွာကိုးကွယ်ခြင်းကြီးစွာသောအကျိုးကဘာဖြစ်လာလဲဆိုတော့ကိုယ်ခန္ဓာ၌ဘုရားသခင်ကပေါ်ထွန်းတာဆိုလိုတာကိုယ်သေသွားတာကိုယ်ပျောက်သွားတာကိုယ်ခန္ဓာမှာဘယ်သူပဲပေါ်လာလာလဲဆိုတော့ဘုရားပဲပေါ်လာတာကျွန်တော်ဆန္ဒရှိအဲ့လိုကျွန်တော်ကိုယ်ကွယ်ခွင့်ရှိတယ်မောရှိဆန္ဒရှိသလိုကျွန်တော်ရှိရင်မောရှိကတော့တကယ်သေသွားနိုင်တဲ့အနေအထားထိဘုရားကို show me your glory လို့ပြောရတာဖြစ်တယ်ကျွန်တော်တို့ကတော့ကိုယ်တော်ကျွန်တော်သေခြင်းသေပါစေဆိုတဲ့နှလုံးသားနဲ့ဖျားရှိမှဆူတောင်းရတဲ့နေ့ရက်တိုင်းမှာသင်ဆင်သွားလို့ကြားတာဖြစ်တယ်ကျွန်တော်တို့ခုနစာလံကျမ်းထဲမှာကျွန်တော်တို့ဖတ်သွားပါတယ်စာလံ25မှာထာဝရဘုရားကိုကြောက်ရွံ့သောသူတို့သည်ထာဝရဘုရားနှင့်မိတ္တဟာရဖွဲ့ရသောအခွင့်ရှိတယ်နောက်ထပ်တစ်ချက်ပါသေးတယ်ကျေးဇူးပြုပြီးတော့เนาะကျွန်တော်တို့စာလံ25 24ကိုတစ်ချက်လောက်ပြန်တွေ့ဝေးပါနော်ထာဝရဘုရားကိုကြောက်ရွံ့သောသူတို့သည်ကိုရောမျက်နှင့်မိတ္တဟာရဖွဲ့ရသောအခွင့်နှင့် brain ရင်တရားတော်ကိုသိရသောအခွင့်ရှိကြ။တစ်ချက်မဟုတ်ပါဘူး။ကျွန်တော်တစ်ချက်ကိုပဲဇောင်းပေးပြီးကျွန်တော်တမင်တကာပြောခဲ့တယ်။ဒါပေမဲ့ထာဝရဘုရားကိုကြောက်ရွံ့တဲ့သူရဲ့ရမယ့်အကျိုးသည်နှစ်ချက်။တစ်ချက်သည်ဘုရားနဲ့မိတ္တဟာရပုံမှန်မိတ္တဟာရလားမဟုတ်ဘူး။ very very intimate သူရဲ့လှေဝှက်ချက်တွေကိုလာပြောပြမှာရှင်ပွင့်မှာဒီမိတ္တဟာရနောက်တစ်ချက်ကပါလဲဆိုတော့ brain ဉာဏ်တရားတော်ကိုသိရတော့အခွင့်အာဗြဟံဒီ brain ဉာဏ်တရားကိုသိရလားဘုရားကိုကြောက်ရွံ့တဲ့အာဗြဟံဒီအာဗြဟံနဲ့ဘုရားနဲ့ brain ဉာဏ်ပြုတ်လားပြုတ်တယ်အခုတည်းကဂျူးတွေပေါ်မှာအဲ့ brain ဉာဏ်တက်ရောက်နေသေးတယ်သူ့ကိုကောင်းချီးပေးတယ်သူ့ကိုကောင်းချီးပေးတယ်သူ့ကိုချိန်ဆသူ့ကိုချိန်ဆတယ်ဆိုတော့ဒီနေ့အာဗြဟံနဲ့ဆိုင်တဲ့ပြုတ်တဲ့ brain ဉာဏ်တရားဒီရှိနေတော့မယ်မောရှိသည်ထာဝရဘုရားကိုကြောက်ရွံ့တယ်ထာဝရဘုရားနဲ့မိတ္တဟာရဖွဲ့ရတယ်မောရှိသည်ဘရင်ညတရားကိုသိရလားသိရတော့ဗောဒါဘရင်ညတရားဟောင်းမယ်လေတဲတော်မှာကိုးကွယ်ခြင်းနဲ့ဘရင်ညတရားဟောင်းကျွန်တော်တို့ဆင်ခြင်ခွန်အားယူနေတဲ့မောရှိရဲ့ဖခင်နဲ့ဖွဲ့တဲ့ဣသရေလနဲ့ဖွဲ့တဲ့ဘရင်ညတရားဟောင်းကျွန်တော်တို့ကဘုရားကိုကြောက်ရွံ့ရင်ဖခင်နဲ့မိသားရာဖွဲ့ရမယ်ဖခင်ကကျွန်တော်တို့ကိုယဉ်ဖွင့်မယ်ဖခင်နဲ့အဆွေဖြစ်ရမယ်အဲ့ဒါအပြင်ကျွန်တော်တို့နဲ့ဆိုင်တဲ့ new covenant ခရစ်တော်အားဖြင့်ဆက်ဆံရတဲ့ဘရင်ညတရားသစ်ตาล้วยမြတ်သောဘရင်ရှင်တရားကိုကျွန်တော်တို့သိရမယ် in detail သိရဒီဘရင်ရှင်တရားသစ်ထဲမှာဘာတွေပါလဲဘရင်ရှင်တရားသစ်ရဲ့အကျိုးကဘာတွေလဲကျွန်တော်တို့သိပြီလို့ကျွန်တော်တို့ထင်တဲ့အရာတွေမေးလိုက်အများကြီးဘုရားပြောနိုင်သေးတယ်ကျွန်တော်တို့ရောက်နေပြီလို့ထင်တဲ့အရာတွေကျွန်တော်တို့မေးလိုက်ပါအများကြီးဘုရားဘက်ကဖွင့်ပြနိုင်သေးတယ်ကျွန်တော်တို့အသင်ခံနိုင်တဲ့သူအများအားဖြစ်ပါစေကျွန်တော်တို့ကကိုသိသိလာပြီကျွန်တော်တို့ကိုသိရှိလာပြီလို့ထင်လို့ရှိရင်ဘာမှဘုရားသိမေးလို့မရတော့ကျွန်တော်တို့အသင်ခံနိုင်တဲ့သူတွေဖြစ်ပါစေ ဖျားကိုကြောက်ရွံ့တဲ့အထဲမှာဖျားတဲ့ဘရင်ရတရားအစ်ထဲမှာကျွန်တော်တို့နားမလည်တဲ့အရာတွေအများကြီးကျေးဇူးပြုနိုင်တဲ့အရာတွေနေ့ရက်တိုင်းမှာပြောနိုင်သေးတယ်ဒီနေ့ချက်ချင်းဖျားရဲ့အဆွေတင်နဲ့ကျွန်တော်ဖြစ်ချင်မှဖြစ်မယ်ဒါပေမဲ့ဖျားရည်ရွယ်ထားတယ်သူ့ရဲ့အဆွေဖြစ်ဖို့ကျွန်တော်တို့ကိုရည်ရွယ်ထားတာဖြစ်တယ်ကျွန်တော်ဝင်ကားကျင်တဲ့နှုတ်ကပတ်တော်ကဒါပဲဖြစ်တယ်ကျွန်တော်အားလုံးအသက်တာအတွင်းမှာပြန်လဲဆင့်ကျင်စေခြင်းတယ်နေ့တိုင်းမှာကျွန်တော်တို့အချင်းချင်း encourage လုပ်အောင်เนาะညောင်များစွာတော့เนาะကျွန်တော်တို့ကိုယ်ွယ်ချင်း worship service တွေမှာဘုရားသခင်သင်ကိုချစ်တယ်ဘေးကလူကိုပြောပါเนาะဘုရားသခင်သင်ပေါ်မှာကောင်းချီးပေးပါစေဘေးကလူကိုပြောပါကဲကျွန်တော်တို့ဒီနေ့ပြောရအောင်ကိုယ့်ဘေးကလူကိုဘုရားသခင်ကိုကြောက်ရအောင်ကျွန်တော်တို့အချင်းချင်းနေ့ရက်တိုင်းမှာ encourage လုပ်ရအောင်ကျွန်တော်တို့ကြောက်သင့်ကြောက်ထိုက်တဲ့ဘုရားကိုကြောက်ရအောင်နေ့ရက်တိုင်းမှာမိသားစုထဲမှာ encourage လုပ်ပါ ဆူတောင်းပေးပါ ဇနီးတယ်ဆိုရင်ခင်မွန်းတယ်ကိုဆူတောင်းပေးပါ ကျမရဲ့ခင်မွန်းတယ်ဒီဘုရားကိုကြောက်ရွံ့တတ်ပါမည်ကြောင့်နေ့ရက်တိုင်းမှာသူ့ဘုံမှာကိုရောပြင်ဆင်ပေးပါ ကိုရောရဲ့နာမကိုသူရိုသေလေးမျက်တတ်ပါမည်အကြောင်းဒီနေ့မိသားစုကိုဥဆောင်နေတဲ့ဒီနေ့ခင်မွန်းတယ်ဒီနေ့ဖခင်တည်ဘုရားကိုကြောက်ရွံ့တဲ့သူဖြစ်ဖို့ဆူတောင်းပေးပါ ခင်မွန်းတယ်ဒီလည်းကိုရဲ့ဇနီးတယ်ကိုဆူတောင်းပေးပါဖះကိုကြောက်ရွံ့တတ်ပါမည်အကြောင်းကိုယ့်ရဲ့မိသားစုတွေကိုယ့်ရဲ့သားသမီးတွေဒီဖះကိုကြောက်ရွံ့တတ်ပါမည်အကြောင်းနောက်ဆုံးစကားတစ်ခွန်းပဲပြောပါထပ်ပါဟိုဒီစကားတစ်ခွန်းပြောပြီးရင်တက်လုံးတရားထမဟောနေတော့ခရစ်တော်ပြန်လာတယ်အထီးဆိုရင်ကျွန်တော်တစ်ခွန်းပဲပြောမယ်သင်ဖះကိုကြောက်ပါဒီနေ့ဒါပြီးရင်တော်ပြီဖះမင်းကိုထပ်ပြီးတော့ဘယ်တော့မှထပ်ပြီးတော့နော်မင်းပြောအရင်ရှိတယ်တော်ပြီနော်ဘယ်တော့မှထပ်မပြောနဲ့တော့ဟလာနော်အဲ့လိုတော့တစ်ခွန်းပဲဒါနောက်ဆုံးပဲပြောရမယ်ကွာနော်ခရစ်တော်ပြန်လာတယ်အထီးဆိုတစ်ခွန်းပဲပြောဆိုတစ်ခွန်းပဲပြောမယ်ထာဝရဘုရားကိုသင်မှန်ကန်စွာကြောက်ရွံ့တတ်ပါစေ။အချင်းချင်းကျွန်တော် encourage လုပ်ရအောင်။ကျွန်တော်ဒီနေ့ဆင်ခြင်ခဲ့တဲ့အရာတွေရှိတယ်။ဘုရားကိုနာခံတတ်ခြင်းဘုရားပေါ်မှာယုံကြည်စိတ်ချတဲ့အာဗြဟံအသက်တာကိုဘုရားကကြောက်ရွံ့ခြင်းလို့သတ်မှတ်တာဖြစ်တယ်။ဒီနေ့သေခြင်းသေသွားပါစေဆိုပြီးဘုရားရဲ့ဘုံနာဘုရားရဲ့တန်ရှင်းခြင်းနာကိုတိုးသွားရင်းနဲ့ပို့ပြီးတန်ရှင်းဖို့အကြောင်းဖြစ်လာတဲ့မောရှေကိုဒီနေ့ဘုရားကသူ့ရဲ့သူ့ကိုကြောက်ရွံ့တဲ့သူလို့ဘုရားကသတ်မှတ်တယ်။သူ့ရဲ့အဆွေလို့ကျွန်တော်တို့သတ်မှတ်တာဖြစ်တယ်ဖះကိုကြောက်ရွံ့ခြင်းတွေဒီနေ့ဖះနဲ့ကျွန်တော်ရဲ့ဆက်ဆံရေးတိုးတက်စေဖို့အတွက်အရေးကြီးဆုံးသောအချက်ပဲဖြစ်တယ် quiet time အရေးကြီးပါတယ်ဖះနဲ့စကားပြောတာအရေးကြီးပါတယ်ဖះကိုချစ်တာဖះကိုစက္ကတ်တာအရေးကြီးပါတယ်ဒါပေမဲ့အဲ့ဒါအလုံးတစ်ချိန်ရောက်ရင်တန့်သွားတစ်ချိန်ရောက်ရင်တန့်သွားဖះကိုထပ်ပြီးတော့ဒီထက်ကျွန်တော်ပိုသိလို့မရဘူးဘာလို့လဲကျွန်တော်ဖះကိုမကြောက်လို့ရှင်းရှင်းလင်းလင်းပွန့်ပွန့်လင်းလင်းပဲပြောဖះကိုမကြောက်လို့ကြောက်တဲ့နဲ့ဖះကိုကျွန်တော်မကြောက်တဲ့အခါမှာကျွန်တော်တို့ဖះကိုသိတဲ့အရာတွေထက်ရှိဆက်လို့မရတော့ဖះကထပေးသိလို့မရတော့သူနဲ့ပတ်သက်တဲ့အရာတွေဘာလို့လဲဆိုတော့ကျွန်တော်တို့ဖះကိုမကြောက်ဘူးဖះကိုကြောက်ရွံ့တဲ့သူတွေကသူ့ရဲ့အဆွေလို့ဖះဘက်ကသတ်မှတ်တာဖြစ်တယ်အဲ့တော့ဖះကိုကျွန်တော်ကြောက်ရအောင်ဒီတခွန်းနဲ့တင်ဖះကိုကြောက်ဖို့ထိုက်တန်တယ်လို့ကျွန်တော်ထင်တယ်ဖះရဲ့မိတ်ဆွေလို့ဖះကတော့ကျွန်တော်တို့သူ့ရဲ့မိတ်ဆွေလို့သတ်မှတ်မယ်ဆိုလို့ရှိရင်ဖះကိုကြောက်ရအောင်ထိုက်တန်တယ်လို့ကျွန်တော်တို့ထင်တယ်တခြားပါအကျိုးမှမရရင်တော့ဒီမှာရှိရလူဒီမှာရှိရညီကုံမောင်တော့မှာစင်ကျင်ကြည့်ပါဘာထက်အကျိုးမှမရတော့ဘူးကွာဖះကိုကြောက်လို့ healing လည်းမရဘူးကွာဖះကိုကြောက်လိုက်လို့ prosperity လည်းမရဘူးကွာဖះကိုကြောက်လိုက်လို့ miracle လည်းမရဘူးကွာဒါပေမဲ့ဖះကိုကြောက်လိုက်လို့ဖះကသူ့ရဲ့မိတ်ဆွေလို့ကျွန်တော်ကိုခေါ်မယ်ဆိုတန်လာတန်တယ်ကျွန်တော်တန်တယ်လို့ကျွန်တော်ယုံတယ်ဒီတင်ကမလားဆိုတော့မကပါဘူးဖះကိုကြောက်တဲ့ကြောက်ထိုက်တဲ့ဖះကိုကျွန်တော်ကြောက်တဲ့အခါမှာတခြားမကြောက်ဖို့မထိုက်တန်တဲ့အရာတွေကိုကျွန်တော်တို့ကြောက်စရာမလိုတော့တဲ့အခွင့်ကိုဘုရားကကျွန်တော်တို့ကိုပြင်ဆင်ပေးတာဖြစ်တယ်ကျွန်တော်တို့ဒီနေ့နှုတ်ကပတ်တော်ကျွန်တော်ယုံကြည်တယ်နည်းနည်း heavy ဖြစ်တယ်ပေါ့နော်နည်းနည်း heavy ဖြစ်တယ်ကျွန်တော်ပထမပြင်ဆင်တဲ့အရာတော့ပေါ့ပေါ့ပပပဲပေါ့နော်ကျွန်တော်တို့လည်းခရီးသွားဖို့ရှိရဆိုတော့ခါမှာပေါ့ပေါ့ပပပေါ့နော်အဲ့လိုပဲသွားကျင်တယ်ဒါပေမဲ့ဘုရားစကားကျွန်တော်အစမှပြောသလိုဘုရားစကားကဒါကိုပဲပြောဖို့အချိန်ချင်းအခါခါအထဲမှာနှိုးဆော်တဲ့အခါမှာအသင်းတော်အတွက်ကျွန်တော်ရဲ့ the year to step out in faith ဆိုတဲ့အခါမှာဘုရားနဲ့ယဉ်ကျေးခြင်းမှာတာပြည့်တိုး၍ကျွန်တော်တို့ယဉ်ကျေးကြရအောင်ခီးရပါလေဘုရားကိုကြောက်ရွံ့ခြင်းကျွန်တော်တို့စ조사နိုင်လား조사နိုင်မှာခရစ်တော်အားဖြင့်ကျွန်တော်တို့တတ်နိုင်စေတာဖြစ်တယ်သူ့စီမှာနေတိုင်းတောင်းလို့ရပါတယ်နေတိုင်းတောင်းပါကောင်းကင်ဘုံ၌ရှိတော်မူသောကျွန်တော်တို့ဖ ဒါအဆုံးမှာဂါရာရွတ်တလူမျိုးမရွတ်ပါနဲ့တခြားအပိတ်မှာဂါရာရွတ်တလူမျိုးမြန်မြန်ရွတ်လိုက်မြန်မြန်ပြီးွားအဲ့လိုမလုပ်ပါနဲ့ကောင်းကင်ဘုံတိုင်းရှိတော်မူသောကျွန်တော်တို့ရဲ့ဖာကိုရောကြီးနာမကျွန်တော်ရိုသေးလေးမျက်ချင်ပါတယ်ကျွန်တော်မရိုသေးမလေးမျက်နိုင်တဲ့အခါမှာကျွန်တော်ရိုသေးလေးမျက်နိုင်ပါမည်အကြောင်းဘုရားသခင်မဆပါနေ့တိုင်းမှာဆုတောင်းပါဒီနေ့အာဗြဟံဣဇက်ကိုပူဇော်တဲ့အခါမှာမရောက်လာတဲ့စကားကရောက်လာပေမဲ့ခရစ်တော်တော့စကားမရောက်ဘူးဘာလို့လဲခရစ်တော်အထက်ကနေကျွန်တော်တို့ကိုယေရှုပြုပေးဖို့ဒီနေ့ကလကအထက်ဆုံးကနေအောက်ဆုံးထိကွဲနေပြီကျွန်တော်တို့စန္ဒရှိရဲ့နေ့ရက်တိုင်းမှာသေခြင်းသေပါစေဒီနေ့မှန်သောကိုးကွယ်ခြင်းရဲ့ကြီးစွာသောအကျိုးအနေနဲ့ကိုရောကိုပဲမြင်ချင်တယ်ဆိုတဲ့နှလုံးသားရှိဘုရားကိုမှန်ကန်စွာကြောက်တတ်တဲ့သူဖြစ်လာမှာပါဒီနေ့အလင်းအပြည့်အဝဖြစ်တဲ့ဘုရားမှောင်မိုက်နဲ့မယောနဲ့တဲ့ဘုရားနဲ့ကျွန်တော်မိတ္တာရာဖွဲ့တဲ့အခါမှာဘုရားကိုမှန်ကန်စွာကြောက်ရွံ့တတ်လာမှာဖြစ်ပါတယ်เนาะကျွန်တော်တို့ရောက်ချင်းစီတိုင်းပုံပါเนาะဘုရားရဲ့နှုတ်ကပတ်တော်ဒီတာ၍ယေရှုပြုပါစေလို့